Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ view in america တိုင်းရဲ့2016ခုနှစ်အော်တိုဘလ14ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို washington dc မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီလိုင်းတွင်ပြီးတာ2425 3252တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီညဘက်သတင်းတွေကိုနန်းလောင်နဲ့အတူချင်းညပေးသွားမှာပါကိုလံဘီယာတော်လိုင်းလက်နက်ကင်တပ်ဖွဲ့နဲ့အခုနှစ်ကုန်ပိုင်းအထိအပြစ်ကရဆဲသွားဖို့ကိုလံဘီယာသမ္မတ Juan Manuel Santos ကရက်တိုးပြီးတော့တတ်မှတ်လိုက်တာတခါဒီအသက်88နှစ်အရွယ်မှာနေရဆန်သွားတဲ့ထိုင်းဘုရင်မင်းမြတ်ကွယ်လွန်သွားတဲ့အတွက်ထိုင်းပြည်သူတွေနဲ့အတူဝမ်းနည်းကြောင်းဒီမြန်မာသမ္မတဦးတင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ကတောင်းဝန်လာပြီးပြပခဲ့တာဒီနောက်ဒီတောင်ကိုရီးယားကျွန်းဆွယ်မှာအမေရိကန်နဲ့တောင်ကိုရီးယားစစ်တပ်တွေပူးရဲပြီးတော့စီးရဲလက်ချက်နေတာဒီလိုထိတ်တဲရောက်တဲ့နေ့ကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညာဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာနေပြည်တော်ကသမရအိမ်တော်မှာဒီကနေ့ကာလွန်အထူးအစည်းအဝေးကျင်းပခဲ့တာနဲ့ပတ်သက်လို့
အဓိကအားဖြင့်တော့ကျွန်တော်တို့ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေအဲ့ဒါတွေပါတယ်အဲနောက်တစ်ချက်ကတော့ကျွန်တော်တို
့သမဏယုံပြောခွင့်ရဦးစော်ထေးဖြေကြားသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့အတူရခိုင်ကြံပေးကော်မရှင်ကကြေညာချက်ထုတ်ပြန်လိုက်တဲ့အကြောင်းနဲ့ NCA ခေါ်အပြည့်အစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနှက်ဖြန်မှာဆွေးနွေးပွဲရှိတယ်ဆိုတဲ့အကြောင်းအနေနဲ့အတူဖားကန်မြို့နယ်မှာအလေးချိန်တန်လျာကျော်တဲ့ကျောက်စိမ်းအရင်တုန်းကြီးကိုရှာဖွေတွေ့ရှိခဲ့တဲ့အကြောင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒီအစီအစဉ်နဲ့မတိုင်ခင်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကတင်ပြပေးပါအောင်ခင်ဗျာ
အီရန်နိုင်ငံမိုဇူးမျိုးကနေအခုသတင်းပတ်တွေအတွင်းအရသာ6,200ကျော်ထွက်ပြေးလွတ်မြောက်လာပါတယ် IS တွေထင်းချုပ်ထားတဲ့မိုဇူးမျိုးကိုပြန်လည်သိမ်းယူဖို့အီရတ်တပ်ဖွဲ့ဝင်တွေပြင်ဆင်နေချိန်မတိုင်ခင်လေးမှာ NLA ကင်းစွာနဲ့ထွက်ပြေးလွတ်မြောက်လာကြတာပါဒီလိုထွက်ပြေးလာတဲ့စစ်ပေးဆောင်ရဲသားတွေကိုစနစ်တကျနဲ့စစ်စစ်သွားရေးအမေရိကန်နဲ့အီရတ်အစိုးရတို့ကြားဆွေးနွေးခဲ့ကြပေမဲ့အီရတ်အစိုးရဘက်ကဒီကိစ္စပေါ်လုံလုံလောက်လောက်တုံ့ပြန်ကင်တွယ်သွားတာမတွေ့ရဘူးလို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်အပြစ်မဲ့ရဲသားတွေအပါအဝင် IS အကြမ်းဖက်သမားတွေအလုံးမိုးစုကနေထွက်ခွာလို့မရအောင်အဖက်ဖက်ကနေလုံးဝပိတ်ဆို့ထားဖို့ဆိုရဲအီရတ်စစ်ဖက်ရဲ့အစီအစဉ်တွေကိုတွေ့မြင်နေရကြောင်းလဲ HRW လူအခွင့်အရေးဆောင်ကြီးအဖွဲ့က VOA ကိုပြောပါတယ်အရသားတွေအနေနဲ့သူတို့နေရင်ရှိမှာအဖြူအောင်အလံကိုချိတ်ဆွဲပြီးတော့အိမ်ထဲမှာနေဖို့စစ်ဖက်ကပြောဆိုထားတယ်လို့လည်းဆိုပါရယ်မိုးစုမျိုးမှာလူပေါင်းသတန်းခွဲလောက်လက်ရှိနေတိုင်းနေရလို့ကုလသမဂ္ဂကခံမှန်းထားပြီးတိုက်ပွဲတွေဆက်ဆာခြင်းလူ3,000,000လောက်ဟာမြို့ကိုစွန့်ခွာလာနိုင်တယ်လို့အာဏာပိုင်တွေကခံမှန်းထားတာပါတိုက်ပွဲတွေအချိန်မြင့်လာတဲ့အခါမှာတော့အရသား8,000,000လောက်ကနေသတန်းလောက်ထိထွက်ပြေးလာနိုင်တယ်လို့လည်းအကူအညီပေးရေးအဖွဲ့တွေကခံမှန်းထားပြီးဒီဒုက္ခသည်တွေကိုကူညီဖို့ဒေါ်လာ100,000လောက်လိုအပ်တယ်လို့ကုလသမဂ္ဂအရာရှိတွေကသတိပေးပြောဆိုထားပါရခင်ဗျာ
ဆီးရီးယားအစိုးရတပ်တွေနဲ့တပုံတို့ကြားတိုက်ပွဲတွေဖြစ်နေချိန်မှာပဲတပုံတွေထိ ंछ ုတ်ထားတဲ့အလက်ပိုမျိုးအမြောက်ပိုင်းကိုပြင်းပြထန်ထန်လေးကြောင်းထိုးစစ်ဆင်နေတယ်လို့အတိုက်ခံတက်ကြွလှုပ်ရှားသူတွေကပြောပါရတယ်။အလက်ပိုမျိုးအရှိတ်ဖက်ပိုင်းမှာဂျာရာဘရီနီညာနဲ့တောက်ကြနေမနေ့ပိုင်းထိလေကြောင်းထိုးစစ်တရာစင်ကျော်လုပ်ခဲ့တယ်လို့ပရတိန်ချေဆိုင်ဆီးရီးယားလူအခွင့်ရေးလေလာဆောင်ကြီးအဖွဲ့ကဒီကနေ့တောက်ကြနေမှာပြောပါရတယ်။အလက်ပိုမျိုးတောင်ဘက်အစွန်ပိုင်းနဲ့အမြောက်ပိုင်းမှာတိုက်ပွဲတွေဖြစ်နေတယ်လို့လည်းဆိုပါရတယ်။လေကြောင်းတိုက်ခိုက်မှုတွေကြောင့်လူအတော်များများသေဆုံးဒဏ်ရာရသွားတယ်လို့လူတချို့လည်းအပြက်စီးပုံတွေအောက်ပိတ်မိနေကြတော့မယ်လို့တက်ကြွလှုပ်ရှားသူတွေThe Aleppo Media Center ကပြောပါရယ်အမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry နဲ့ရုရှားနိုင်ငံခြားရေးဝန်ကြီး Sergey Lavrov တို့တွေ့ဆုံမဲ့ရှစ်တရက်မှာဒီတိုက်ခိုက်မှုတွေဖြစ်ပွားခဲ့တာပါဒီတွေ့ဆုံမှုဟာအမေရိကန်နဲ့ရုရှားတို့ဒီလအစောပိုင်းကတန်တမာဆက်ဆံရေးအရာဆွေးနွေးမှုတွေရန်နာလိုက်ပြီးတဲ့နောက်ပထမဆုံးတွေ့ဆုံမှုလည်းဖြစ်ပါရယ်ဆီးရီးယားသမ္မတ Bashar al-Assad ကိုစန့်ကျင်တိုက်ခိုက်နေတဲ့သဘုံတွေကိုပြစ်မှတ်ထားတိုက်နေတယ်ဆိုပြီးရုရှားနဲ့သူရဲ့မဟာမိတ်ဆီးရီးယားတပ်ဖွဲ့တွေက Aleppo မြို့တစ်ပိုက်ကစစ်ရုံတွေကုလသမဂ္ဂအကူအညီပေးရေးရန်နာတွေကိုပုံကျဲတိုက်ခတ်တဲ့လို့ရဟာစစ်ရာဇဝတ်မှုဖြစ်တယ်ဆိုပြီးအနောက်နိုင်ငံတွေကဆွဆွဲပါတယ
်ကိုလံဘီယာတော်လိုင်းလက်နက်ကင်တပ်ဖွဲ့ FARC နဲ့အခုနှစ်ကုန်ပိုင်းအထိအပြစ်ကရဆဲထားဖို့ကိုလံဘီယာသမ္မတ Juan Manuel Santos ကရတူသမန်လိုက်ပါတယ်နှစ်ပေါင်း50ကြာပြည်ရင်းစစ်ကိုအဆုံးသတ်ဖို့ရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အပေါ်ကိုလံဘီယာလူမှုဆန္ဒခံယူပွဲအတွင်းကန့်ကွက်တဲ့ဘက်ကအနိုင်ရရှိပြီးတဲ့နောက်ငြိမ်းချမ်းရေးအတွက်ဆက်လက်ကြိုးပမ်းသွားနိုင်ဖို့သမ္မတကအခုလိုရတူသမန်လိုက်တာပါဒီဇင်ဘာ31ရက်နေ့အထိအပြစ်ကရဆဲထားဖို့ဆုံးဖြတ်ထားတာဟာမဖြစ်မနေအပြီးသတ်ဖို့တခါတည်းဟာတစ်ဖက်ကိုရာဇသံပေးလိုက်တာမျိုးမဟုတ်ဘူးလို့လည်းသူကပြောရတယ်။ငြိမ်းချမ်းရေးသဘောတူညီချက်ကိုထောက်ခံကြောင်းဘိုကိုတာမှာလူစုလူဝေးနဲ့ဆန္ဒထုတ်ဖော်တဲ့အကြောင်းသားကောင်းဆောင်တွေနဲ့တွေ့ဆုံပြီးမှအခုလိုအပြစ်ကရဆဲရေးရတိုးသတ်မှတ်လိုက်တာပါ။အိုးအိမ်မဲ့ဖြစ်ရသူတွေသူတို့အိမ်ပြန်နေနိုင်ဖို့နဲ့အခွင့်အရေးကောင်းတွေဖန်တီးဖို့ဒီစစ်ပွဲတွေကိုအပြီးတိုင်အဆုံးသတ် ဖြစ်သွားအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့အောင်မြင်လိမ့်မယ်လို့လည်းသမရဆန်တိုစ်ကပြောပါရယ်။ဒါပြင်ငင်းငယ်သဘောတူညီချက်ထဲမှာတပုံလေးပေါ်လိုက်လျော့အလျှော့ပေးလွှားချီတာကြောင့်ကန့်ကွက်မဲပေးခဲ့သူတွေနဲ့တွေ့ဆုံအကြံဉာဏ်တွေရယူအပြီးမှာအခုလိုနောက်ထပ်ရတိုးဆုံးဖြတ်လိုက်တာပါ။နောက်ထပ်ငင်းငယ်အစီအစဉ်တွေနဲ့ပတ်သက်လို့ဆွေးနွေးဖို့အသင့်ရှိနေတဲ့ကျူးဘားနိုင်ငံက FARC အဖွဲ့ခေါင်းဆောင်တွေစီဒီအဆိုပြုကမ်းလှမ်းချက်တွေတည်ဆောင်သွားမှာဖြစ်ကြောင်းသမရဆန်တိုစ်ကပြောပါရခင်ဗျာ
2016ခုနှစ်အတွက်စာပေဆိုင်ရာနိုဘယ်ဆုကိုဂန်နဝင်ကီတပညာရှင် Bob Dylan ကိုချီးမြှင့်လိုက်တဲ့အတွက်တစ်ကမ္ဘာလုံးကအားတင်ခဲ့ရပါတယ် Bob Dylan အပြင်ဆူရမယ်ဆိုပြီးသတင်းထွက်နေတဲ့သူတွေထဲမှာ American ဝတ္ထုရေးဆရာ Dundee Lilio နဲ့ Philip Roth တို့လည်းပါဝင်ပြီးတော့ Bob Dylan ကတော့နောက်ဆုံးမှရှိနေခဲ့တာပါ American ရဲ့ကြီးမားလွတ်တဲ့တခြင်းရေးဖွဲ့မှုအစဉ်အလာထဲမှာကြပြဆန်းဆန်းဖော်ပြချက်အစ်စ်တွေစမ်းသစ်ဖန်နေခဲ့တဲ့အတွက်သူ့ကိုရွေးချယ်ခဲ့တာလို့ကြာရာပရင်းကဆူရစုရွေးချယ်ရေးအဖွဲ့ကဆိုပါတယ်သူတချင်းတွေကိုနှိမ့်ချကြသူတွေအပါအဝင်ဝေဖန်ရေးသမားတချို့ကတော့ဒီရွေးချယ်မှုကမျှတမှုမရှိဘူးလို့လည်းယူဆကြပါတယ်တိုင်လန်ရဲ့တချင်းတွေဟာရာစုနှစ်တစ်ဝက်ကျော်အောင်မျိုးဆက်အလုံးကိုဆွဲဆောင်ခဲ့ပါတယ်သူဟာသိတ်တော်တဲ့တချင်းရေးဆရာပကြီးဆရာအစိုးရအပြင်ဂီတာသမားလည်းဖြစ်တယ်လို့နှစ်ပေါင်း50ကျော်ကြာအောင်သိတ်ကောင်းတဲ့ဂီတာတွေဖန်နေခဲ့တဲ့အတွက်ဒီစုရတာတန်တယ်လို့သူပရိသတ်တယောက်ကပြောပါတယ်သူတချင်းတွေကိုနှစ်သက်အားပေးသူတွေထဲမှာအမေရိကန်သမ္မတဘရက်အိုဘားမားအပြင်ဟောလိဝုဒ်ရုပ်ရှင်မင်းသားတွန်ဟန့်စ်လည်းပါဝင်ပါတယ်လူအတော်များများကတော့ဒါလန်ဟာဂီတပညာရှင်ဖြစ်ပြီးစာရေးဆရာမဟုတ်ဘူးလို့ဆိုပါရဲ Bob Dylan ရဲ့ Like a Rolling Stone ဆိုတဲ့သူ့ရဲ့လက်ရေးမှုတချင်းစာရာကိုလေလံပွဲတစ်ခုမှာဒေါ်လာ2တန်းကျော်နဲ့ရောင်းချခဲ့ပြီးတော့ဒါဟာလေလံပွဲမှာဈေးအများဆုံးနဲ့ရောင်းချနိုင်ခဲ့တာလည်းဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905 5တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညဘက်တနင်္ဂနွေကို VOE ကနေဆက်လက်ကြင်ညာနေပါတယ်။အသက်88နှစ်အရွယ်မှာနဲ့ရွာဆန်သွားတဲ့ထိုင်းပြည်မင်းမြတ်အတွက်ထိုင်းပြည်သူတွေဝမ်းနဲ့ပူဆေးပြီးတော့အနေရောင်ဝတ်စုံတွေဆင်မြန်းကြပါတယ်။ဘရင်ကြီးရဲ့ရုပ်ကလပ်ကိုဒီကနေ့မှာဆယ်ရီရတ်ဆေးုံကနေနန်းတော်ကိုပင့်ဆောင်လာချိန်မှာတော့ထိုင်းပြည်သူအများပြားရက်ဆောင်ပြီးတော့ဂါရဝပြုခဲ့ကြပါတယ်။ဂျာလာရင်းတွေကနဲ့ရွာဆန်သွားတဲ့ထိုင်းပြည်ဘူမီပေါ်အဒူယာဒက်ချ်ကိုအေရှီမင်းသားဗာဂျီလော့လောင်ကွန်လည်းဂါရဝပြုပါတယ်။ဒီကနေ့မနက်ပိုင်းကသွားရောက်ဂါရဝပြုသူတွေထဲမှာတော့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာဝန်ကြီးချုပ်ဟောင်းယင်လက်ရှိနာဝတ်နဲ့ထိုင်းနိုင်ငံဆိုင်ရာအမေရိကန်သံမကြီးဂလန်ဒေးဗစ်တို့လည်းပါဝင်ပြီးတော့ဝန်ထမ်းချင်းအထိတ်မှမှတ်တမ်းစာအုပ်မှာလက်မှတ်ရေးထိုးခဲ့ကြပါတယ်။ထိုင်းပြည်မင်းမြတ်နဲ့ရဆန်သွားတဲ့ပေါ်ထိုင်းပြည်သူတွေနဲ့ထက်တူဝမ်းနဲ့ရပါကြောင်းမြန်မာသမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ကလည်းတောင်းလာတဲ့အသီးသီးရေးသားပေးပို့ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကလည်းသူနဲ့အတူသမရဥဘာမာအမေရိကန်ပြည်သူတွေအားလုံးကအထူးစိတ်မကောင်းဖြစ်တဲ့အကြောင်းနဲ့ဘရင်ဘူမီဘောဟာအမေရိကန်ပြည်အောင်စုမှမွေးဖွားတဲ့တူရီသောဘရင်ဖြစ်တယ်လို့အမေရိကန်ပြည်အောင်စုကအလွန်လေးစားတန်ဖိုးထားသူတစ်ယောက်ဖြစ်တဲ့အကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကလည်းတိုကျိုမှာရှိတဲ့ဂျပန်တန်ရုံးကိုသွားရောက်ပြီးတော့ဘရင်ကြီးအတွက်ရည်စူးပြီးဂါရဝပြုခဲ့တယ်လို့ထိုင်းပြည်သူတွေနဲ့ထတ်တူဝမ်းနဲ့ရပါကြောင်းပြောဆိုပါတယ်တရုတ်နိုင်ငံကထိုင်းတန်ယုံမှာလဲဝန်ထမ်းချင်းအထိတ်မှတ်ဖြစ်ထိုင်းနိုင်ငံတော်အလံကိုတဝက်ချလွှင့်ထူထားသလိုဩစတြေးလျနိုင်ငံမှာတော့ဆစ်ဒနီရောက်ထိုင်းနိုင်ငံသားတွေစုဝေးပြီးဝန်ထမ်းချင်းအထိတ်မှတ်ဆုတောင်းပွဲတွေပြုလုပ်ခဲ့ကြပါတယ်
ကိုရီးယားကျွန်းဆွယ်ရေပြင်ပိုင်းထဲမှာအမေရိကန်နဲ့တောင်ကိုရီးယားပူးတွဲပြီးတော့ဒီကနေ့ဆေးရည်လေ့ကျင်းပါတယ်။နိုင်နိုင်ငံဆေးရည်ပူးပေါင်းဆောင်ရွက်မှုစွမ်းရည်မြင့်တင်ဖို့ရည်ရွယ်ပြီး6ရက်ကြာဆေးရည်လေ့ကျင်းမှုကိုစတင်လိုက်တာပါ။အမေရိကန်လေယာဉ်တင်စစ်သင်္ဘော USS Ronald Reagan အပါအဝင်အမတ်ခွန်အမေရိကန်စစ်လေယာဉ်စစ်ရည်ရင်အုပ်စုနဲ့အမတ်40တောင်ကိုရီးယားစစ်ရည်ရင်အုပ်စုတို့ပူးပေါင်းပြီးတော့ဆေးရည်လေ့ကျင်းကြပါတယ်။လာမယ့်တနင်္ဂနွေနေ့မှာတော့ပူဆန်စစ်ကမ်းမြို့ကိုအမေရိကန်စစ်သင်္ဘောတွေရောက်ရှိလာမယ်လို့မျှော်လင့်ရပါတယ်။အမေရိကန်ရစ်တပ်အနေနဲ့ကိုရီးယားကျွန်းဆွယ်တဝိုင်းအခြေချလာတာနေပေါင်း50ကျော်ပြီဖြစ်ပြီးဒီလိုပူပေါင်းဆောင်ရွက်မှုကြောင့်တောင်ကိုရီးယားနိုင်ငံအနေနဲ့အင်အားတောင့်တင်လာတာအပြင်နှစ်နိုင်ငံစလုံးအနေနဲ့ပိုးပြီးတော့စနစ်ကျတဲ့ပိုးပြီးအရေးအတွင်းမြင့်လာတဲ့ပုတ်ဖို့ကင်ဖက်တွေအဖြစ်ကိုရောက်လာတယ်လို့အမေရိကန်ရေတပ်ဒူလက်ထောက်ဗိုလ်ချုပ်ကြီး Charles Williams ကပြောပါတယ်အခုလိုအမေရိကန်နဲ့မဟာဗျူဟာမြောက်ပူပေါင်းဆောင်ရွက်သွားပြီးမြောက်ကိုရီးယားရဲ့ကျူးကျော်ရန်စာမျှော်ကိုလက်တုံပြန်သွားဖို့ပြင်ဆင်သွားမှာဖြစ်ကြောင်းတောင်ကိုရီးယားရေတပ်အကြီးအကဲတဦးဖြစ်သူ Kim Jong-soo ကပြောပါတယ်
ဖိလစ်ပိုင်ဆိုရရဲ့မွေးရေးစေဝါတိုက်ပြည့်ရေးဆောင်ရွက်မှုအတွင်းတရက်လုံးအခွင့်အာဏာတွေသုံးပြီးတော့လူတွေကိုထောင်ချီတပ်ဖြတ်ခဲ့သူတွေပေါ်နိုင်ငံတကာတရားရုံး ICC အနေနဲ့တရားစွဲဆိုသွားနိုင်ခွင့်ရှိတယ်လို့ ICC ကိုစားပြုအကျိုးဆောင်ရှေ့နေဖတူဘန်ဆောက်တာကပြောလိုက်ပါတယ်ဖိလစ်ပိုင်သမ္မတရော်ဒီရိုဒူတာတေအာဏာရလာကလေးကမွေးရေးစေနဲ့ပတ်သက်သူတွေကိုနှိမ်နှင်းလာတာမှာလူပေါင်း3000လောက်သေဆုံးခဲ့ပြီးအဲ့ဒီထဲက1500လောက်ဟာမွေးရေးစေနဲ့ပတ်သက်တဲ့တန်ရာရှိခံရသူတွေဖြစ်ပါတယ်ဒီလိုအသက်ခံမှုတွေတခါဒီဖိလစ်ပိုင်အာဏာပိုင်တွေအနေနဲ့လဲတပ်ဖြတ်မှုတွေပေါ်လေးလျူရှုထားပုံရတာကြောင့်အထူးဆိုရင်ကြောင်း ICC ရှေ့နေဘန်ဆောတာကပြောရတယ်2011ခုနှစ်မှာဖိလစ်ပိုင်နိုင်ငံဟာ ICC ကိုအဖွဲ့ဝင်အဖြစ်ဝင်ရောက်လာတာကြောင်းအရက်သားတွေပေါ်စနစ်တကျတိုက်ခိုက်မှုကျူးလွန်မှုတွေရှိလာရင် ICC အနေနဲ့ဆွဲချက်တင်နိုင်ကြောင်းလဲသူကပြောရတယ်သမ္မတဒူတာတေးရဲ့ပြန်ကြားရေးအရာရှိမာတင်အန်ဒနာကတော့ဆောင်ရမ်းဆက်ဆဲမှုတွေလောက်လာရင်တမရကသူ့အနေနဲ့ခေါင်းခံတာဝန်ယူပြင်ရှင်းသွားမှာဖြစ်တယ်လို့ပြောဆိုထားကြောင်းနဲ့တည်ဆုံးသူအများစုဟာရဲတွေရဲ့မွေးရေးစိတ်နှိမ်နှင်းမှုလုပ်ပိုင်ခွင့်ပေါင်းတွင်းကသာဆောင်ရွက်ရင်းတည်ဆုံးရတာဖြစ်ကြောင်းဒီကနေ့ပြောဆိုပါရခင်ဗျာ
မြောက်ကိုရီးယားနိုင်ငံတော်နှစ်ပတ်လည်ကောက်ရိတ်သိမ်းနေကြပြီးအရင်နှစ်တို့ထက်ဒီနှစ်မှာသီးနှံအထက်တိုးပိုမြင့်မားနေကြပါတယ်1990ခုနှစ်မြောက်ကိုရီးယားမှာအငတ်ဘေးကျုံခဲ့ရပြီးတဲ့နောက်ပိုင်းနိုင်ငံတွင်းမှာအစာရေစာလုံလောက်မှုတည်ငြိမ်တဲ့အခြေအနေကိုပြန်မရောက်သေးပါဘူးလူတွေဆက်ပြီးငတ်မို့ဆားလောင်နေကြပါတယ်မြောက်ကိုရီးယားကအကာအကွယ်ပုံနေတဲ့လူတွေအတွက်ရေရှည်အကူအညီတွေပေးဖို့ကုလသမဂ္ဂကဆက်ပြီးဆောင်ရွက်နေပါတယ်ကင်ဂျုံအွန်းအာနာယာယူခဲရုံကလူတွေဆက်ပြီးဆားလောင်နေရတော့မှမဟုတ်ဘူးလို့2012ခုနှစ်ဧပြီလမှာပထမဆုံးလူတို့ကိုပြောခဲ့တဲ့မင်ခွန်ဟာခုဆိုရင်လည်းနဲ့ရှိသွားပါပြီအဲ့ဒီနှစ်အတွင်းမှာပဲမြောက်ကိုရီးယားရဲ့စိုက်ပျိုးရေးမူဝါဒအပြောင်းလဲကိုတွေ့မြင်ခဲ့ရပါတယ်အထက်ကအချက်ကတော့တီးနံပိုးစိုက်ပျိုးထုတ်လုပ်နိုင်တဲ့စိုက်ပျိုးရေးသမားတွေဟာသူတို့ရဲ့တီးနံအားလုံးကိုအစိုးရစီလွှဲပြောင်းပေးဖို့မလိုပဲတတ်မှတ်ချက်တဲ့ပိုးပြီးတူလောင်ထားဖို့စားသုံးဖို့နဲ့ရောင်းချခွင့်ပြုဖို့ဖြစ်ပါတယ်။မြောက်ကိုရီးယားစိုက်ပျိုးရေးသမားတွေဒီနှစ်မှာတီးနံပိုးထွက်ဖို့မျှော်မှန်းထားကြပါတယ်။ဒီနှစ်မှာနိုင်ငံတော်တီးနံဖြစ်တဲ့ဆိုးဝါးတဲ့ရာသီဥတုဖြစ်ပေါ်ခြင်းမရှိခဲ့တဲ့အတွက်တီးနံထွက်သွင်းမယ်လို့ကုလသမဂ္ဂကမ္ဘာစံနှယ္ခအဖွဲ့အစည်း WFP ကလည်းခန့်မှန်းချပါတယ
်။ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကပြောပြခဲ့ကြတာပါအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးကဏ္ဍသုတဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နှီးပညာဆရာတွေမတင်ဆက်ခင်ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုအရင်နားဆင်ရပါမယ်အမျိုးသားကာကွယ်ရေးနဲ့လူညုံရေးဆိုင်ရာကာလုံအထူးအစည်းအဝေးကိုနေပြည်တော်ကသမရအိမ်တော်မှာဒီကနေ့ညနေပိုင်းကျင်းပခဲ့ပါတယ်ဒီအစည်းအဝေးကိုသမရဦးထင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်တို့တက်ရောက်ခဲ့ပြီးရခိုင်ပြည်နယ်မှာလက်ရှိဖြစ်နေတဲ့အကြမ်းဖက်တိုက်ခိုက်တဲ့ကိစ္စအပါအဝင်ရှမ်းနဲ့ကချင်ပြည်နယ်တွေအတွင်းတိုက်ပွဲအခြေအနေတွေကိုအစိုးရနဲ့တက်မတော်ကြားကြည်ကြည်လည်လည်ဆွေးနွေးခဲ့ကြတယ်လို့သမရယုံပြောခွင့်ရကပြောပါတယ်ရခိုင်ပြည်နယ်အတွင်းဖြစ်ခဲ့တဲ့ကိစ္စဟာအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့အတွက်မြန်မာအစိုးရအနေနဲ့ဒါကိုသတိခံမှာမဟုတ်ပဲထိထိရရအေးအေးယူသွားမယ်လို့လည်းပြောပါတယ်ဒီအခြေအနေအပြည့်စုံကိုတော့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးကိုကိုရန်နိုင်ကဆက်သွယ်မေးမြန်းထားပါတယ်
။သမရအိမ်တော်မှာဒီအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရဲ့အထူးစည်းဝေးကျင်းပတယ်လို့သိရပါတယ်။အဲ့ဒီအခြေအနေလေးရှင်းပြပေးပါ။
အဓိကအားဖြင့်တော့ကျွန်တော်တို့ရခိုင်ပြည်နယ်မောင်နှုံးမြို့နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေပေါ့။အဲ့ဒါတွေပါတယ်။အဲနောက်တစ်ချက်ကတော့ကျွန်တော်တို့ကချင်ပြည်နယ်နဲ့ကျွန်တော်တို့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဖြစ်ပွားနေတာ။နောက်တစ်ချက်ကတော့ကျွန်တော်တို့ NCA လက်မှတ်ရေးတိုးထားတဲ့ SSC ပေါ့နော်။အဲ့ဒီအဖွဲ့နဲ့ဖြစ်ပေါ်နေတဲ့အခြေအနေပေါ့နောက်တစ်ချက်ကတော့ဝါထုဒေတာတင်နေထုဒေတာလေးမိုင်းလာပေါ့အဲ့မှာဖြစ်နေတဲ့အခြေအနေနောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံရဲတပ်ဖွဲ့ပေါ့နော်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တိုက်ပွဲဝင်တဲ့နဲ့ပတ်သက်ပြီးတော့စောင့်ရင်းမြင့်နေမှုလိုအပ်တဲ့အခြေအနေတွေပေါ့ဒါတွေကိုကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့ဒီဥစ္စာကအထူးအစည်းအဝေးနော
်အထူးအစည်းအဝေးဗျအထူးအစည်းအဝေးဆိုတာကဒီကိစ္စတွေကိုပဲတည်ဆောက်ဆွေးနွေးတဲ့အထူးအစည်းအဝေးအဲ့လိုပြောတာကြဟုတ်အတိအကျတော့တာကွယ်ရင်းနဲ့လုံခြုံရေးပေါ့ဟုတ်အဲ့လိုပြောလို့ရပ
ါတစ်ဆက်တည်းမှာပဲဒီနေ့သမရယုံကလည်းညင်ညာချက်ထုတ်ထားတာတွေ့ရပါတယ်ရခိုင်တော့ဒီရခိုင်မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုကိစ္စက RSO အဖွဲ့ရင်းနဲ့ဆက်ဆက်နေတယ်ဆိုပြီးတော့လည်းပြောထားတာတွေ့ရပါတယ်အဲ့ဒီအခြေအနေရှင်းပြပေးပါလ
ားကျွန်တော်တို့အခုသနာမစစ်ဆေးဖော်ထုတ်ချက်အရရရှိတဲ့အပေါ်မူတည်ပြီးတော့ထုတ်ပြန်လိုက်တာဖြစ်ပါတယ်အဲ့ဒီဆက်လက်ပြီးတော့လည်းကျွန်တော်တို့စုံစမ်းစစ်ဆေးဖော်ထုတ်နေပါတယ်နောက်ကျန်တဲ့ဒီပါပေါ့နော်နိုင်ငံနေနဲ့လည်းပူးပေါင်းဆောင်မှုတွေလုပ်နေပါတယ်ဒီနေ့ထုတ်ပြန်ချက်ကတော့လက်ရှိအနေအထားမှာတိုင်းပါတဲ့လူထောက်ထားတွေတွေ့ရှိချက်တူအောင်မူတည်ထုတ်ပြန်လာတာဖြစ်ပါတယ်အဲဒီတော့ RSO ရဲ့ဆက်နွယ်ပတ်သက်မှုရှိတယ်ဒီပါမှာရောက်နေတဲ့သုံးယောက်တွေပေါ့နော်သူတို့ရဲ့ဆက်နွယ်ပတ်သက်မှုတွေလည်းရှိတယ်အဲဒီပုံမှာဒါကသေချာစီစဉ်ပြီးတော့ကြိုတင်ပြင်ဆင်စီစဉ်ပြီးတော့တိုက်ခိုက်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာဖော်ထုတ်ရရှိတယ် ရရှိတဲ့အပေါ်မှာကျွန်တော်တို့ထုတ်ပြန်လာတာဖြစ်ပါတယ်။အဲဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့လုတ်သွားမယ့်ဟာကိုလည်းဟိုနောက်ဆုံးကျန်ထုတ်ပြန်ကြေညာချက်သတင်းထုတ်ပြန်ချက်ရဲ့နောက်ဆုံးနှားမှာကျွန်တော်တို့ဖော်ပြထားပြီးဖြစ်ပါတယ်။ဟုတ်
ဟုတ်ကဲ့ဆိုတော့ပြည်ပနိုင်ငံတွေနဲ့လည်းဒီပူးပေါင်းဆောင်ရွက်မှုတွေလုပ်နေဆိုတော့ဘယ်ပြည်ပနိုင်ငံတွေဆိုတာကဘယ်နိုင်ငံတွေလဲ
။ပြည်ပနိုင်ငံတွေဆိုတော့ဒီတဲပါပါတဲ့ဟာတွေနဲ့ကျွန်တော်တာမန်တမန်ကြီးကလုပ်တာတွေရှိတာပေါ့နော်။အဓိကဟိုငွေကြေးထောက်ပံ့မှုကပြည်ပလာတယ်။ပြည်ပဆိုတာကအဲ့ပြည်ပမှာရောက်နေတဲ့နိုင်ငံဒီမှာရှိတဲ့အဆောင်ရောက်ချိတ်ဆက်တွေဒီချိတ်ဆက်တွေကငွေကြေးကိုပံ့ပိုးတာတွေ့ရတယ်။ဟိုငွေကြေးပံ့ပိုးတဲ့အခါမှာလည်းဖွင့်စည်းလိုက်မှပဲနဲ့တူးချင်းအဲ့လိုအန်ဒါဂရောင်းပုံစံမျိုးဟိုပေးပို့နေတာဒီအကြမ်းဖက်တိုက်ခိုက်မှုအတွက်ထောက်ပံ့ခဲ့တယ်ပေါ့နော်။ဆက်ပြီးတော့လည်းထောက်ပံ့နေတယ်ဆိုတဲ့အနေအထားကိုကျွန်တော်တို့ကတွေ့ရတယ်ပေါ့
။ဟုတ်ကဲ့အဲ့ဒီဟာတွေကိုရောဘယ်လိုဆက်ပြီးတော့လှုပ်ဆောင်သွားဖို့ရှိလဲမြန်မ
ာ။ဒါရတော့ကျွန်တော်တို့ကဟိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်အသေးစိတ်ကတော့ကျွန်တော်တို့ကပြောလို့မရဘူး။ဒါကဘာကြောင့်လဲဆိုတော့ဒါအကြမ်းဖက်တိုက်ခိုက်ရေးဖြစ်တယ်။ဒီမှာမှလည်းတရားဖော်ပြထားတယ်။ဘာလို့ဖော်ပြထားလဲဆိုတော့ဒါကဒီကျွန်တော်တို့ကဘာသာရေးလူမျိုးရေးကိစ္စမဟုတ်ဘူး။ခုနကပြောတဲ့ချိုတင်စီစဉ်ပြီးတော့ပြင်ဆင်ပြီးဆောင်ရွက်တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတာကိုကျွန်တော်တို့ကသတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဟုတ
်။ဒေတာလုံခြုံရေးနဲ့ပတ်သက်ပြီးတော့ရောဟိုမြန်မာအစိုးရဘက်ကဘာတွေဆက်ပြီးတော့လှုပ်သွားဖို့စီစဉ်ထားပါလဲ
။အထူးသဖြင့်ကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ကကျွန်တော်တို့လုံခြုံရေးနဲ့ခုနပြောတဲ့ကျွန်တော်တို့အဲဥပဒေစိုးမိုးရေးပေါ့နော်လုံးအောင်ဖို့ဆက်ကိုတို့ကတာဝန်ယူတယ်တက်မတော်ကအခုအကြမ်းဖက်တွေခိုးအောင်နေတဲ့နေရာတွေကိုနေပြီးရှင်းလင်းပြီးတော့ချောက်ပွေပြီးတော့ကျွန်တော်တို့နှိမ်နှင်းနဲ့တာဝန်ယူပါတယ်အဲ့တော့ဒီအခုလုပ်နေတဲ့လုပ်ငန်းစဉ်ကမြန်မာနိုင်ငံရဲတပ်ဖွဲ့နဲ့တက်မတော်နဲ့ပေါင်းပြီးတော့ဒီမောင်တော်ဒေသပေါ့နော်ဒီဒေသကိုဆောင်ရွက်နေတာဖြစ်ပါတယ
်ဒီနေ့လုပ်တဲ့မျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအထူးအစည်းအဝေးကနေပြီးတော့ဆုံးဖြတ်ချက်တစ်စုံတရာချမှတ်တာပါအဲ့ဒါမျိုးရောရှိပါအ
ဲ့ဒါကတော့ကျွန်တော်တို့ security issue ဖြစ်တယ်ဆိုပြောလို့မရပါဘူးသုံးချက်ချက်တွေတော့ထွက်လာတယ်အဲလက်ရှိဖြစ်နေတဲ့အချိန်လေးဒီပေါ်မှာတစ်ဖက်အစိုးရနဲ့တပ်မတော်နဲ့ဒါကိုကြည်ကြည်လည်လည်ဖြစ်အောင်ပြန်ပြီးတော့ဆွေးနွေးတယ်အပေါ်မှာဘယ်လိုလုပ်မယ်ဘယ်လိုလုပ်မယ်ဆိုတဲ့အားတွေထွက်လာတယ်ပေါ့နော်ဟုတ်ကဲ့
ကြားရောဗာများထူးထူးခြားခြားရှိပါသေးလဲခင်ဗျ
ကြားထူးထူးခြားခြားကျွန်တော်တို့ပြောချင်တာကတော့ဒီကြည်သူလူထုပေါ့နော်သူတို့ရဲ့နံပါတ်၁ကကျွန်တော်တို့စိတ်မဲ့မှာလည်းပေါ်ပြလာတယ်အကျန်းဖက်သမားကျန်းဖက်တဲ့ကံမှုဖြစ်တယ်ဘာသာရေးကိစ္စမဟုတ်လူမျိုးရေးကိစ္စမဟုတ်ဒါကိုနားလည်ဖို့လိုတယ်အကျန်းဖက်တိုက်ခိုက်တာကိုတော့ကျွန်တော်လုံးဝလက်မခံဘူးဆိုရအနေနဲ့လက်မခံတဲ့အတွက်ဒါကိုတော့ကျွန်တော်တို့တတိယချိန်မုံမယ်တုတ်ပြန်သွားမယ်အဲဒီလိုချိန်မုံတုတ်ပြန်တဲ့နေရာမှာနမနစ်ချက်အနေနဲ့ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအကျန်းဖက်တိုက်ချက်မှုဆိုင်ရာဥပဒေနောက်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်တဲ့အခြားဒီဇင်းဥပဒေတွေနဲ့အညီကျွန်တော်တို့ကတော့ဥပဒေနဲ့အညီဆောင်ရွက်မယ်တို့တော့တတိယရောက်ဆောင်ရွက်မယ်နံပါတ်3ချက်ကတော့ဒီကိစ္စကြီးဘာသာရေးကိစ္စမဟုတ်သူမျိုးကိစ္စမဟုတ်အကျန်းဖက်တိုက်ခိုက်မှုတက်တက်ဖြစ်တဲ့ဟာကိုအခွင့်အောင်းယူပြီးကျွန်တော်တို့ကြံတဲ့ဒေသတွေမှာပြည်တွင်းမှာပြည်ပခါတွေဖြစ်အောင်သူတို့လုံးဆောင်တာတွေကျွန်တော်တို့လုံးဝခွင့်မလုပ်ဘူးသိမခံဘူးအဲ့ဒါတွေကိုလည်းကျွန်တော်တို့လောက်လာခဲ့ရင်ကျွန်တော်ပြင်းပြင်းထန်ထန်ရေးယူမယ
်တမရယုံပြောခွင့်ရဦးစော်ထေကိုကိုရန်နိုင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်အခုလိုနေပြည်တော်ကာလွန်အထူးအစည်းအဝေးမှာရခိုင်ပြည်နယ်အခြေအနေဆွေးနွေးသလိုကိုဖီအနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ကလည်းမောင်တော်တိုက်ခိုက်မှုနဲ့ပတ်သက်လို့ဒီကနေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်ရဲသိတောင်အကြံဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ပြင်းထန်စွာကန့်ကွက်ကြောင်းရခိုင်ပြည်နယ်အကြံပေးကော်မရှင်ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပြီးတေဆုံးရဲတပ်ဖွဲ့ဝင်တွေအတွက်မိသားစုနဲ့အတူဝမ်းနည်းစာနာမိကြောင်းပြောဆိုလိုက်တာပါ။ကြေညာချက်ထုတ်ပြန်ရတဲ့အကြောင်းနဲ့ပတ်သက်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်လည်းဖြစ်ငြိမ်းချမ်းမြေတာအဖွဲ့ဦးဆောင်သူလည်းဖြစ်တဲ့ဦးအေးလွင်က VOA မြန်မာပိုင်းကိုအခုလိုပြောပါရစေ
။အဲကျွန်တော်တို့ရခိုင်ပြည်နယ်မှာဖြစ်သွားတဲ့ပိဆက်ရံနဲ့ပတ်သက်ပြီးတော့ကကျွန်တော်အလွန်လဲဆိုင်မကောင်းဖြစ်တဲ့အကြောင်းဆိုရင်းနဲ့အကြောင်းပြီးတော့အဲ့ဒီမှာကြာဆုံးသွားတဲ့ရဲဘော်တွေပေါ်မှာကျွန်တော်တို့စာနာတဲ့အကြောင်းသူတို့မိသားစုနဲ့အတူထပ်တူထပ်မြကျွန်တော်တို့ခံစားရပါအကြောင်းအဲ့ဒါကိုပြောပြတာပါ။အကြမ်းဖက်မှုမှန်သမျှကိုကျွန်တော်တို့ကန့်ကွက်တယ်ဆိုတဲ့သဘောပါခင်ဗျာ။အဲ့တော့ဒုတိယအချက်အနေနဲ့ရတော့ပေါ့နော်ဒီအကြံပေးအဖွဲ့အနေနဲ့ဟိုရခိုင်ပြည်နယ်ကြီးတုတ်တက်ဖွံ့ဖြိုးညှိနှိုင်းတရားပြီးတော့အာလုံးတရားဖြန့်မြန့်တတ်တာနဲ့ဟိုအေဂျင့်တည်ငြိမ်ရေးအတွက်အကြံပေးဖို့အတွက်ဟိုလုံပိုင်ခွင့်ပေးထားတဲ့မူပေါင်းအတွင်းရနေပြီးတော့ဆက်ပြီးတော့အကောင်းဆုံးဖြစ်အောင်ကြိုးစားဆောင်ရွက်သွားမယ်ဆိုတဲ့အချက်ပါပဲခင်ဗျာ
ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မစ္စတာကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ကဘာတွေဆက်လုပ်သွားဖို့ရှိတယ်ဆိုတဲ့အကြောင်းကိုလည်းဦးအေးလွင်ကရှင်းပြပါတယ်
အဲ့တော့ဒီလိုအကြမ်းဖက်မှုများဟာမကောင်းတဲ့ဟိုလက္ခဏာတွေပဲဖြစ်တယ်ဒီအဲ့တော့ဒါလှုံ့ဆော်မှုနဲ့ဒါကိုဘယ်လိုကဖန်တီးလဲအဲ့ဒီလိုလှုံ့ဆော်ဖန်တီးမှုတွေမအောင်မြင်အောင်ကျွန်တော်တို့ကဘယ်လိုအကြံတွေပေးရမလဲဒါတွေကိုကျွန်တော်တို့ဆန်းစစ်ပြီးတော့ရှာဖွေပြီးတော့အကြံကောင်းဉာဏ်ကောင်းတွေကျွန်တော်တို့ပေးမှာပါဗျာသူကသူအလိုလျောက်ပေါ်ပေါက်လာတဲ့ကိစ္စတခုတော့မဟုတ်ဘူးလေ လောက်ကြဖန်တီးမှုတခုရှိပါတယ်အဲ့ဒါတွေကိုကျွန်တော်တို့ဘယ်လိုပြပြအောင်ထိန်းချုပ်လို့ရမလဲဆိုတဲ့အကြံဉာဏ်လေးပေးဖို့ကျွန်တော်အချက်အလက်များရှာဖွေရပါတယ်
တချိန်တည်းမှာပဲအော်တိုဘားလ9ရက်နေ့ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုပေါ်စိုးရိမ်မကင်းဖြစ်မိကြောင်းဆော်ရီအာရေဗီးယားနိုင်ငံဂျက်ဒါမြို့အခြေစိုက်အစ္စလမ်ဘူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကလည်းအော်တိုဘားလ13ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာဗီဒီယိုရဲ့အစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့တိုင်းရင်းသားအရေးကိုလည်းကြည့်အောင်ပါအစိုးရနဲ့ NCA ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေမနက်ဖြန်စနေနေ့မှာဆွေးနွေးကြဖို့ရှိပါတယ်။27ရာစုပင်လုံကြီးလာကန်ဆွေးနွေးပွဲမှာဒီတိုင်းသားအဖွဲ့တွေတက်ရောက်ခဲ့ပေမဲ့နောက်ပိုင်းတိုက်ပွဲတွေပြန်ဖြစ်လာခဲ့ပြီးမှအခုလို UNFC ခေါ်ညီညွတ်သောတိုင်းသားလူမျိုးစုများ Federal Council နဲ့ဆွေးနွေးပွဲတွေပြန်ဖြစ်လာတာပါ။ဒီ UNFC ရဲ့ DPN လို့ခေါ်တဲ့နိုင်ငံရေးညှိနှိုင်းဆွေးနွေးကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ခူးရဲကိုကိုဝင်းမင်းကဆက်သွယ်မိမှထားပါတယ်
။ဟုတ်ကဲ့ပါ။မကြာခင်ကကျင်းပခဲ့တဲ့27ရာစုပင်လုံခေါ်ငင်းချမ်းရေးနိုင်ငံရေးဆွေးနွေးပွဲအပြီးမှာ KIA ကချင်တပ်ဖွဲ့အပါအဝင် NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တချို့နဲ့တိုက်ပွဲတွေပြန်ဖြစ်လာခဲ့တာမို့အခုလုံးမဲ့ဆွေးနွေးပွဲမှာဒီအပြစ်ခတ်ရစဲရေးကိုအဓိကထားဆွေးနွေးမယ်လို့ခူးရဲကဆိုလိုက်ပါတယ်
။မှာကတော့ကျွန်တော်တို့အရင်တစ်ချိန်တစ်ချိန်အစိုးရနဲ့တွေ့ဆုံဆွေးနွေးတဲ့ကိစ္စရတွေကိုဒီဒီချိန်မှာတော့နီလာရဲ့အတူတူကဘလို့ဆန်ချန်ပြီးတော့စစ်ပွဲတွေကိုရတတ်နိုင်အောင်ပြည်မောအချင်းရှော့ချနိုင်အောင်ရှင်လူပွဲလှုပ်ဖို့သဘောတူထားတဲ့အနေထားအောက်မှာကျွန်တော်တို့လာရောက်ချင်းဖြစ်တယ်။တစ်ဆက်တစ်ကားထဲမှာလည်းပဲဒီသူတို့ပြေတော့ကချင်းကြီးပါပေါ့နော်။ရှားပြည်မြောက်ပိုင်းမှာလည်းဖြစ်နေတာရှိပါတယ်။အဲစစ်ပွဲတွေရလည်းအချင်းမြင့်နေတဲ့အချင်းဖြစ်နေပြန်တော့လည်းဒါတစ်ဆက်တစ်ကားထဲရှင်ရမယ့်သဘောတွေရှိပါတယ
်။အဲ့ဒီတော့အခုလိုဆွေးနွေးရမှာအဖြစ်ခက်ရဲ့ဆေးရည်ပြည်လည်နိုင်မဲ့အနေအထားကိုဘင်းမြရမှာဥက္ခူရဲက
တက်ပွဲအချိန်မြင့်နေတဲ့အချိန်မှာတော့ဒီအဖြစ်ခက်ရဲ့ဆေးရည်ကိစ္စတော့တစ်ချိန်တည်းနဲ့တော့ပြည်လည်နိုင်မဲ့အနေအထားတော့မတွေ့သေးဘူးရှင်းစင်ညံ့ရအောင်မဲ့အချိန်မျိုးပဲထင်ပါတယ
်ဒါအပြင်ဒီဆွေးနွေးပွဲမှာနောက်ထပ်ဘလို့အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးဖို့ရှိပါလဲလို့ဆက်မြရမှာဥက္ခူရဲကအဖြစ်ခက်ရဲ့ဆေးရည်အတွက်နိုင်ငံတကာအဖွဲ့ကစောင့်ကြည့်ရေးကိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ
်ဒီမွန်ဖရီဖြစ်စဉ်မှာကျွန်တော်တို့ကတော့ခုလိုမြေပြင်မှာဖြစ်နေတဲ့ပြည်ပခိုင်နဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်နှဘဲကနေဖြစ်နေတဲ့အနေအထားမျိုးဖြစ်တော့ဘယ်နှဘဲကပြဿနာကိုဘယ်နှဘဲကပဲဖန်တီးရှိနေတော့ဟိုကျွန်တော်တို့ဘယ်တော့မှအဆုံးသတ်နိုင်မယ့်အခြေအနေမျိုးလည်းမရှိဘူး။နောက်ပြီးတော့သူ့ပဲကိုယ်ပဲဖြစ်နေတဲ့အခါကျတော့လည်းကူမားတယ်ကူမားတယ်လို့ပဲကျွန်တော်တို့တင်းခံနေကြမယ်ဆိုရင်လည်းအမှန်ကန်တဲ့အဖြစ်ရောက်တော့ဖိတ်မလွယ်ဘူးပေါ့။နောက်ဒါကြောင့်ဘယ်နိုင်ငံကရပ်ပံပတ်သက်မှုကိုကျွန်တော်တို့ကမြေပြင်ကဖြစ်ပါတယ်သမားပဲသမားသမားကျတဲ့အဖြစ်ရှာမှုကိုကျွန်တော်တို့ရမလားဆိုတဲ့ခြေကစစချက်နဲ့ကျွန်တော်ညနေဆောင်ရွက်နေတာပါအ
ဲ့ဒီတော့အခုလို့ဒီနိုင်ငံတကာစောင့်ကြည့်အဖွဲ့အတွက်ဆွေးနွေးရမှာပြည်လည်နိုင်မဲ့အနေအထားကိုမေးရမှာခုရဲကချက်ချင်းမပြေလည်းပဲထပ်ဆွေးနွေးရဖို့အလားအလာရှိတယ်လို့ဆိုပါတယ
်။ဒီဟာနဲ့ပတ်သက်လို့လည်းအခုဒီကထိတော့စင်မပြေသေးဘူးဗျာ။နောက်ကျွန်တော်တို့ဖဲကတော့ပတ်ဝန်းမှုကိုကျွန်တော်တို့မြင်ချင်တယ်။ဒါပေမဲ့အစိုးရဖက်တမလို့ဖဲကတော့အထူးကြီးတာမလို့ကျေကတော့နိုင်ငံကရဲ့ပတ်သက်မှုကိုအကပ်ပါနဲ့ထားခြင်းတဲ့သဘောမျိုးတွေနဲ့ကျွန်တော်တို့တွေ့ရပါတ
ယ်။ဒါအပြင်ဒီဆွေးနွေးပွဲမှာနောက်ထပ်အရေးကြီးတဲ့ကိစ္စတွေကတော့နိုင်ငံရေးနဲ့ပတ်သက်တာတွေဖြစ်တယ်လို့ခုရဲကဆက်ပြောပါတယ်
။ဆောင်မှုဆိုင်တွေ့ဆုံဆွေးနွေးရေးတနာနဲ့ပြောမယ်ဆိုတဲ့ကိစ္စလိုမျိုးတွေနောက်ပြီးတော့ပါဝင်မှုနဲ့ပတ်သက်လို့ဘယ်လိုစုဖွဲ့တွေကိုဘယ်လိုပုံစံနဲ့ပါဝင်ပြုမလဲဆိုတဲ့ဟာမျိုးတွေပေါ့နော်။နောက်တစ်ခါကျွန်တော်တို့ဒီဖရဲပြည်တော်စုကိုတွားကြမယ်ဆိုတဲ့အခါကျတော့ဘလူးဖရဲအခြေခံနဲ့တွားကြမယ်ဆိုတော့ဟိုအဓိကချက်တဲ့အကြောင်းအရာတွေကိုလည်းကျွန်တော်တို့တတဲ့ဝင်ရှင်းပြဖို့လိုပါတယ်
ခုလိုအချိန်မှာမြေပြင်မှာတိုက်ပွဲတွေဖြစ်နေမှုအနေအထားကိုမေးမြန်းရမှာကချင် KIO တပ်ရဲ့ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူးကဒီနေ့နဲ့မနေ့ကတုန်းကတိုက်ပွဲတွေဖြစ်တာတော့မရှိခဲ့ဘူးမနေ့ညကတော့လက်လက်ကြီးနဲ့ဖြစ်ခဲ့တာရှိခဲ့တယ်ဒီနေ့မှာတော့ဖြစ်နေတဲ့အနေအထားကိုအခုလိုပြောပြပါပါတယ
်အဲဒီနေ့တော့ကြားရတာကတော့ဟိုခါတိုက်ဖြစ်တဲ့ဒီ incomeဒီတော့တက်ခံပေးမှာတမတော်တက်ကနဲ့လေရင်ပြန်နဲ့လာတယ်ဆိုတဲ့သတင်းတော့ကြားပါတယ်ဒါပေမဲ့မူလဝတ္ထအခြေအနေမကောင်းလို့လားတော့မသိဘူးဘုံကျေတာဒီပိခတ်တက်ခိုက်တာတည်းရောမရှိဘူးလို့အလုံးပြန်ခောက်သွားတယ်လို့ကြားပါတယ
်အဲ့တော့အခုလို့ဒီကချင်ဒေသမှာတိုက်ပွဲတွေဘာကြောင့်ဖြစ်လာလဲလို့မေးရမှာဒုဗိုလ်မှူးကြီးနော်ဘူးကပဲ
တမတော်တက်ကနဲ့ရွေးချက်ကတော့ကျွန်တော်တို့လည်းအနိုင်ငံပြည်နဲ့ဆက်ဆက်ပြီးတော့ကျွန်တော်လည်းမပြောနိုင်ပါဘူးဒါပေမဲ့ဒီဒီကတော့ဒီလိုက်စားဌာနချုပ်ဒီကေဩဌာနချုပ်ဒီတိုက်မယ်ဆိုလို့ရှိရင်အတက်ကနဲ့သူတို့ကတော့ပြူဟာမြောက်တဲ့နေရာမလို့အဲ့ဒါလည်းသူတို့တိုက်တယ်ဖြစ်နေတယ
်အခုဆွေးနွေးပွဲမှာတိုင်းသားတွေဘက်ကဥဆောင်ဆွေးနွေးမယ်ဥက္ခူရဲကလည်းဒီတစ်ခေါက်ဆွေးနွေးပွဲမှာအပြစ်ရရေးကိုအများကြီးမဆွေးနွေးနိုင်ရင်တောင်အောက်တိုဘာ18 19မှာလှုပ်ဖို့ပြင်ထားတဲ့ နိုင်ငံရေးဆွေးနွေးပွဲဆိုင်ရာမူပေါင်းဆွေးနွေးပွဲမှာဆက်ဆွေးနွေးဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်ခင်ဗျာ
။ကိုဝင်းမင်းစူးစီးတင်ပြခဲ့တာပါ။အခုတော့ကြောင်စင်းလုံးကြီးတွေ့တဲ့အကြောင်းကိုပြောပြပါမယ်။ကချင်ပြည်နယ်ဖားကန့်မြို့နယ်မှာအလေးချိန်တန်200ကျော်တဲ့ကြောင်စင်းအရိုင်းလုံးကြီးကိုတူးဖော်တွေ့ရှိထားပါတယ်။ကြောင်စင်းလုံးအရွယ်အစားကြီးမားလွန်းလာကြောင်းလက်ရှိအချိန်ထိကာလတန်ဖိုးမဖြတ်နိုင်သေးသလိုတည်ယူနိုင်ခြင်းလည်းမရှိသေးပါဘူး။နေမြေကန်တရင်တပ်ဖွဲ့တွေကကြောက်စိန်လုံးကြီးကိုလုံခြုံရေးယူထားပေးပါတယ် VOA သတင်းတော့မတ်မီခါကပြောပြမှာဖြစ်ပါတယ
်ဒီကြောက်စိန်ဟာဖကတ်မြို့နယ်စိတ်မှုကြွေရအုပ်စုမက်လင်ချောင်းမော်ကနိုင်ငံတော်နဲ့အကျိုးတူလုပ်ကိုင်နေတဲ့ရတနာတောင်တန်းကုမ္ပဏီလုပ်ကွက်မှာတူဖို့ရရှိခဲ့တာဖြစ်ပါတယ်ခုတွေ့ရှိတဲ့ကြောက်စိန်လုံးကြီးဟာဒေတာအခေါ်လုံးစွတ်ကြောက်မျိုးစားဖြစ်ပြီးကမ္ဘာအကြီးဆုံးလုံးစွတ်ကြောက်လို့ယူဆနေကြပါတယ်အရေးသွေးကောင်းတဲ့အဖိုးတန်ကြောက်စိမ့်ဖြစ်တယ်လို့ခံမှန်းထားပြီးလောလောဆယ်မှာတော့ကြောက်စိမ့်ကြီးရဲ့တန်ဖိုးကိုအတိအကျပြောလို့မရသေးပါဘူးတွေ့ရှိခဲ့တာနဲ့ပတ်သက်ပြီးတယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးဝင်းထိန်ကအခုလိုပြောပြပါတယ်
ရနတောင်နှံကုမ္ပဏီဆိုရနတောင်နှံကြောင်းမြေကုမ္ပဏီမက်လင်ကြောင်လောက်ကနှစ်ကပြီးတော့အသေးချိန်130ခန့်ရဲ့ကြောက်စင်းတူကြီးတွေ့တယ်ပေါ့နော်။သူကတော့လောဆယ်မှာသူ့ရဲ့အနာရှိတဲ့ဘိုင်းတွေဘိုင်း၄ဘိုင်းကွဲသွားတယ်။ဘိုင်းနေတဲ့ကတော့8တန်တုံးပေါ့နော်။6တန်ကတတုံးပေါ့။9တန်ကတတုံးပေါ့။အဲ့လိုကြီးတော့နည်းနည်းပေါ့ကွဲသွားတာရှိတာပေါ့နော်။ပဲ့ထုတ်သွားတယ်နော်။ပါလို့ပေါ့တန်130ကြီးပါလေ
။ဒီကြောက်တုံးကြီးဟာကြောက်ကြောမြေလွာနဲ့ကပ်နေတဲ့ကြောက်ဖာနေရာမှာတွေ့ရှိခဲ့တာဖြစ်ပြီးဒီကြောက်တုံးကြီးကိုတည်ယူဖို့ကတော့စဉ်းစားနေစေဖြစ်တယ်လို့သူကပြောပါတယ်
။ဟိုတည်ယူရမလို့ဆိုအသေးချေတော့သူတို့တည်ပြီးတော့ပြန်သွားပြီလေ။တည်နေရတော့ဟိုအကြီးရတော့သူတို့ဘယ်လိုတည်မလဲဆိုတာလေ။ဟမ်။ဟိုနေရာလို့ဒီလိုမို့ဒါကြီးတန်130ဆိုတာခက်တယ်လေ။2030မတိုင်ခင်တော့လည်းအဲ့ဒီပဲ mass ကုန်ရည်ကြောက်စင်းတုံးရခဲ့ပြီပါလေ။မတည်နိုင်လို့ဒီတိုင်းပဲနေရာမှာသူတို့မြုပ်သွားတိုင်းရှိတယ်။ဒါနဲ့ကြောင့်တည်ဖို့အတွက်သူအများကြီးစဉ်းစားမှာတန်ချိန်130ဆိုတော့ကားရင်းနဲ့လမ်းနေတော့ဝိတ်တယ်သူဘယ်လိုလုပ်မလဲဆိုတော့သူစဉ်းစားနေကြတော့မှာ။ကျွန်တော်တို့ကတန်ဖိုးလဲလို့ဆိုရယ်သတ်မှတ်ထားတာမရှိသေးဘူးနော်။သူတို့သိရလားလို့နေတော်စီအနည်းဆုံးတော့ဟိုရင်တော်ကနေဆိုတော့သူအချိုးကအချိုးယူဆိုရင်40 60ပေါ့နော်။ကျွန်တော်က40ရမယ်။ဝါ60ရရမယ်။ဒီမှာမှကျွန်တော်က40 60ဆိုတော့မှသူအခွန်ခါနေပဲပါမှာပါဗျာနော်။ကြောက်ခုံးလေးလည်းလိုပေးရမယ်ဗီဒီယိုကွန်ပျူတာခေါ်လို့ရပါမှာပေါ့နော်ကျောအတိအကျတော့သူတန်ဖိုးမသိရကြဘယ်လောက်ရမယ်သူခံမလို့မရဘူးလေနော
်တည်ယူနိုင်မှုမရှိသေးတဲ့ကြောက်စိန်တုံးရဲ့လုံခြုံရေးဘိုင်းကိုတော့နေမြေကန်တရင်တက်မတွေကစောင့်ရှောက်ထားတယ်လို့ပြောပါတယ်လက်ရှိကချင်ပြည်နယ်ဟာမငိမ့်ချမ်းသေးတဲ့နယ်မြေတစ်ခုဖြစ်သလိုကြောက်စိမ့်တွေထွက်နေတဲ့ဖားကန်ဒေသဟာလည်းလုံခြုံရေးအရာအားနဲ့နေတဲ့ဒေသလည်းဖြစ်ပါတယ်။တယန်ဇာတခွဲဝေရေးဘိုင်းနဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်နေတဲ့မြန်မာနိုင်ငံမှာတွင်းထွက်ရတနာတွေထွက်ရှိနေပေမဲ့အကျိုးခံစား권ဘိုင်းမှာပြည်သူတွေရရှိတာထက်လူနည်းစုအာဏာရှင်တွေသာရရှိနေတာကြောင့်အခုထွက်ရှိလာတဲ့တယန်ဇာတကလည်းဒေသအတွက်ဘလောက်အကျိုးရမလဲဆိုတာကိုတော့ပြောဖို့ခက်ပါသေးတယ်။ကြောက်စိမ့်တုံးနဲ့ပတ်သက်ပြီးကချင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဥခင်မောင်မင်းကတော့ကြောက်စိမ့်ကနေရလာတဲ့ငွေကြေးတွေကိုပြည်내အတွက်အသုံးပြုနိုင်ဖို့အကောင်ဆုံးတိုက်တွန်းပြောဆိုသွားမယ်လို့သူကပြောပါတယ်
။ဒီပါသူလည်းသူလေးမြတ်သက်သက်နဲ့ပေါ့ကွာ။သူမြင်ရတဲ့အချိန်နဲ့ရောသူတို့ဒီဥစ္စာတွေကတော့နိုင်ငံတော်နဲ့အကျိုးတူတူပြတာလေ။သူလည်းရတဲ့တာရကိုကွာ။နောက်ရပြီးမယ်ကတော့ကချင်ပြည်နယ်အတွက်လည်းပြည်လုံးထိုက်တာလေးပဲ။လမ်းပန်းဆက်တွေရေးဖို့ကွာ infrastructure တွေလုပ်ပေးတော့ပုံစံကောင်းလာဖို့လို့နော်။အဲ့တော့အခုဒီနေ့ဒီနေ့တိုင်းညောင်းနေတာအဓိကညောင်းနေတာတော့အဲ့ဒါကြီးတော့အဓိကညောင်းနေတာစပွဲရဖို့ပါပဲပေါ့။ဘာလို့စီမာသူတို့လည်းမလာလို့အမေရိကန်ဒေါ်လာတန်တရားမျိုးဒီကေရောအခြေခံဆွေးနွေးမှတ်မဲ့တရားချင်းရတယ်။ဒီလိုလည်းအကြီးအကျယ်တရားကိုပြည်ကြီးကျန်းနဲ့လုံလုံလုံနဲ့ဘုနာတရားနဲ့နိုင်ငံတော်တွေ့ဖက်ဆိုလို့ရှိရင်တော့အင်ပြေအေးစေးပါပေါ့ချမ်းသာပါတယ်။
ဖာကန်ကြောက်စိန်တွင်ဒေတာနတ်မော်ကျွရမှာပြီးခဲ့တဲ့2000ခုနှစ်တုန်းကလေကပအကြီးဆုံးကြောက်လို့တတ်မှတ်ထားတဲ့တန်ချိန်3000လောက်ရှိတဲ့ငုတ်ကြောက်အမျိုးအစားကြောက်စိန်ထွက်ရှိခဲ့ပူပါရဲ့ရှင
် VOA သတင်းတော်မိခရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရေးကားတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာမှ855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်။မကြခင်မှာအမျိုးသမီးကန္တာသုတဆုံလင်းအမေရိကန်တခွင်တိတ်ပန်နဲ့နီးပညာစာရာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်၈နာရီကနေ9နာရီအထိတစ်ချိန်၊ညနေ၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်လေးကိုည10နာရီအထိလိုင်းနံပါတ်25 32 51တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ငံရေးအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့နီးပညာကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
မတီးရောစေမှာဓာတ်ပြောင်းတဲ့သဘောရှိပါတယ်ဥပမာရေကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ရေကကျွန်တော်တို့ရေခဲအနေနဲ့ရှိနိုင်တယ်ရေအနေနဲ့ရှိနိုင်တယ
်နောက်ပိုင်းမှာတင်ဆက်ဖို့ရှိတဲ့သိပ္ပံနဲ့နီးပညာကဏ္ဍမှာစောင့်မျှော်နားဆင်နေပါတယ်အခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီအော်တိုဘာလ13ရက်နေ့က2006အတွက်ပူလီဇာဆုချင်းမြင့်တဲ့ခန္ဓာကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာကျင်းပခဲ့ရမှာမြန်မာနိုင်ငံကကချင်တိုင်းရင်းသူအက်စတာဟူစတန်လည်းဆုတက်ရောက်ယူခဲ့ပါတယ်ပပ်ဘလစ်ဆာဗစ်ဆိုတဲ့လူမှုအကျိုးပြုတဲ့သတင်းယူမှုခန္ဓာပူလီဇာရွှေတစိမ့်ဆုကို AP သတင်းဌာနကဆုချင်းမြင့်ခြင်းခံရတဲ့အတွက်ဒီ Seafood from Slave ဆိုတဲ့ကျွန်းတွေထံကပင်လေစာဆိုတဲ့ဒီသတင်းကိုစုံစမ်းထောက်လန်းရေးသားခဲ့ကြတဲ့ဆုရှင် AP သတင်းနောက်၄ဦးစလုံးဟာအမျိုးသမီးတွေဖြစ်ကြပြီးအဲ့ဒီတဲကတူဦးဖြစ်တဲ့ Esther ကလည်းဒီမြန်မာနိုင်ငံကဖြစ်ပါတယ်မြန်မာနိုင်ငံသားအများစုပါဝင်ကြတဲ့ငါးဖန်းသမားတွေအဖြစ်ကျွန်ပြုခိုင်းစီခံရတဲ့အကြောင်းစုံစမ်းထုတ်ဖော်ရေးသားခဲ့ကြတာပါဒီလိုအဖြစ်မှန်ကိုစုံစမ်းပြီးကဘာကိုတင်ပြခဲ့နိုင်လို့ကျွန်ပြုခံရသူပေါင်း2000လောက်ကိုကယ်တင်နိုင်ခဲ့ပါတယ်ဒီတစ်ပတ်ရဲ့အမျိုးသမီးခန္ဓာမှာတော့Esther Tucson နဲ့ဆက်သွယ်မိမြန်ထားပြီးဒေါ်လလတန်ကပြောပြမှာဖြစ်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
We've been thanked by these guys and they know I mean especially Esther everybody I thinkEverybody knows Esther. She's their hero.
ကျွန်ပြုခံခဲ့ကြရတယ်လူသားဘဝကနေလူမြောက်ခဲ့ကြသူတွေကကျမတို့ကိုမကြခဏပဲကျေးဇူးတင်ကြောင်းကြုံကြိုက်တုံးပြောခဲ့ကြပါတယ်။သူတို့ကကျမတို့တွေအထူးသဖြင့် Esther ကိုသိကြပါတယ်။ Esther ကိုသူတို့အားလုံးသိကြပါတယ်။ Esther ကတော့သူတို့ရဲ့သူရဲ့ကောင်းပါပဲလို့ AP သတင်းဌာနက Editor တူဖြစ်တဲ့ Martha Mendoza က2016ပူလစ်ဇာဆုချီးမြှင့်ပွဲမတိုင်မီတည့်ကနယူးယောက်ရှိကိုလံဘီယာတက္ကသိုလ်မှာအခုလိုပြောသွားတာဖြစ်ပါတယ်။မြန်မာရေလုံသားအများစုပါဝင်တဲ့အင်ဒိုနီးရှားကျွန်းမှာကျွန်ပြုခံရတဲ့လူပေါင်း2000နီးပါးလွတ်မြောက်ရေးအတွက် Seafood from Slaves ကြေးကျွန်းတွေထံကပင်လယ်စာဆိုတဲ့သတင်းစုံစမ်းထောက်လှမ်းမှုကြောင့် AP သတင်းဌာနကအမျိုးသမီးသတင်းတောက်တွေ့ကြီးပဲဖြစ်ကြတဲ့ Margie Mason, Robin McDowell နဲ့ Martha Mendoza တို့နဲ့အတူမြန်မာနိုင်ငံကကချင်တိုင်းရင်းသူ Esther Tucson တို့ဟာအောက်တိုဘာလ13ရက်နေ့ကနယူးယောက်မှာဒီနှစ်အတွက်ပူလစ်ဇာဆုကိုလက်ခံရရှိခဲ့ကြတာပါ။ကျွန်ပြုခံရတဲ့မြန်မာနိုင်ငံကရေလုံသားတွေလွတ်မြောက်ရေးအတွက်မဆုတ်မနစ်ထောက်လန်းစုံစမ်းရာမှာမြန်မာစကားတက်သူ Esther Tucson ပါဝင်တဲ့အခန့်ကဏ္ဍကစောစောက AP သတင်းထောက်ပြောခဲ့တယ်လို့ပဲအထူးအရေးပါလာတယ်လို့ဆိုရမှာပါ။ခုလိုသတင်းထောက်လန်းမှုမှာဘလို့ပါဝင်ဖို့အကြောင်းဖန်လာခဲ့တယ်ဆိုတာကိုနယူးယောက်မှာဆုလက်ခံဖို့ရောက်ရှိနေသူ Esther Tucson ကိုမေးကြည့်ခဲ့ပါတယ်
။ဒီကျမတို့ကဒီ investigation ကိုလွန်ခဲ့တဲ့2013နှစ်ကုန်ပိုင်းကနေစတာပေါ့အနည်းကျမကစပြီးပါဝင်တာ2014နှစ်ဆုံးပိုင်းမှာနိုဝင်ဘာလနေ့စပြီးပါဝင်တဲ့လူတွေတော်တော်များများထိုင်းနိုင်ငံမှာအလုတ်သွားလုံးမယ်ဆိုမှသွားကြတယ်ပြီးတော့ပျောက်ပျောက်သွားကြတာပေါ့နော်အဲ့ဒါနဲ့နောက်ပိုင်းမှာအင်ဒိုနီးရှားမှာရှေ့ AP ရုံးကနေပြီးတော့မှသူတို့ကျွန်းနေမှာဒီလိုဖြစ်နေတာမှန်သိတဲ့အခါကျတော့သူတို့တမိကို investigation နဲ့မှစပြီးတော့မှပါဝင်ဖို့ခေါ်တာပေါ့ဒါကြောင့်လဲဆိုရင်ဖြစ်တဲ့လူအများစုကမြန်မာလို့တည်ထားတဲ့အတွက်ကြောင့်မလို့အဲ့မှာအဲ့ကိုသွားပြီးတော့မှအဲ့ဒီလူသူမသိတဲ့နေရာဥပဒေမရှိတဲ့ကျွန်းကိုရောက်သွားတာပေါ့အဲ့ဒီကျွန်းကိုရောက်သွားတဲ့အခါကျမှ တနေ့တနေ့တွေ့တာယာနဲ့ယာနဲ့ချီပြီးတော့မှအဲ့ခိုင်းငါးဆန်းကုမ္ပဏီဝင်ထဲမှာသူတို့အလုပ်လုပ်နေရတာတွေကိုကျွန်မသွားတွေ့ရပါတော့။သွားတွေ့ရတဲ့ခါကျတော့အဲ့မှာကျမရဲ့ဒီကျမတို့အမျိုးသမီး၄ယောက်ထဲကတယောက်ဖြစ်တဲ့ Robin McDowell သူကအရင်တော့မြန်မာပြည်မှာလည်း correspondent အနေနဲ့အလုပ်လုပ်ခဲ့ပါတယ်။အဲ့ဒီတော့အဲ့ဒီ Robin McDowell ရဲ့ကျမအစားသဆိုင်ရဲ့အတူတူအဲ့ဒီကျွန်းထဲမှာဒီမြန်မာရေလောက်တိုင်းနဲ့ပတ်သက်ပြီးတော့မှစပြီးစုံစမ်းခဲ့ပါတယ်။ field ထဲမှာစုံစမ်းတာတော့ကျမတို့၄ယောက်ပါ။အဲ့ဒီ၅ဖန်းလေးနောက်ကိုကျမတို့လေကလေးနဲ့လိုက်တယ်။လိုက်ပြီးတော့မှအဲ့ဒီ၅ဖန်းလေးပေါ်ကဂျင်ပြူခံရတဲ့ရေလောက်သားတွေကို၅ဖန်းလေးကနေတစ်ချက်အဲ့လိုအော်ပြီးစကားပြောတယ်။အဲ့လိုနဲ့interview ပေါင်းမြောက်များဆိုတော့ documentation ပေါင်းမြောက်များဆိုတော့လုတ်ပြင်းနောက်ပိုင်းမှာကျွန်တော်ပြန်လာတယ်ပြန်လာပြီးတော့မှကျွန်တော်တို့အဲ့ဒီတင်းကိုလုတ်ဖို့မဖြစ်နိုင်ဘူးဖြစ်နေတာတော်တော်ကြာတဲ့သူဒီတင်းကလုတ်လို့မရဘူး။ဒါကြောင့်လဲဆိုတော့ကျွန်တော်တို့ interview လုတ်ခဲ့တဲ့လူတွေကတချို့ဆိုရင်ကုမ္ပဏီကထောင်လုတ်ပြီးတော့မှထောင်ထဲမှာထည့်ထားဖြစ်တဲ့ကြောင့်ဒီတင်းကိုလုတ်လို့မရတာမျိုးတွေဖြစ်နေတာပေါ့။အဲ့ချိန်မှာကျွန်တော်တို့ဒီတင်းမှာပါတဲ့လူတွေကိုအရင်ကယ်ဖို့အတွက်ကျွန်တော်တို့ဒီမှာတာဝန်ရှိရဲ့အဲ့ဒါမဟုတ်ဘူးဒီတင်းကိုကျွန်တော်တို့ထုတ်လို့အဆင်မပြေဘူးဖြစ်နေတဲ့ခါကျတော့ကျွန်တော်တို့နောက်ပိုင်းမှာအင်ဒိုနီးရှားအစိုးရနဲ့ဒီအဂျက်ကာတာမှာအခြေစိုက်တဲ့ကျွန်တော်တို့၄ယောက်ထဲ၁ယောက်ဖြစ်တဲ့ဒီမာဂျီမေဆန်ကနေအင်ဒိုနီးရှားရေတပ်နဲ့ပူးပေါင်းပြီးတော့မှဒီတင်းထဲမှာပါတဲ့လူ၈ယောက်ကိုအရင်တွားကယ်ဖို့အတွက်ရေတပ်ကိုသူတို့လွတ်ပေးလိုက်တာပေါ့။နောက်ဆုံးမှဒီမတ်လလောက်မှဒီလူတွေကိုကျွန်တော်တို့ကယ်နိုင်တယ်ကယ်ပြီးတော့မှသူတို့ဂျက်ကာတာကိုပို့ထားလိုက်တယ်။အဲ့ဒီအချိန်မှာမှကျွန်တော်တို့တေချာပေါက်လုံချုံပြီဆိုတာပြီးတဲ့ခါကျမှကျွန်တော်တို့ဒီတင်းကိုစပြီးထုတ်တယ်။ဒီတင်းလည်းထွက်သွားရောဒီတင်းကထောင်နဲ့ချီရဲ့ရေလောက်သားတွေဟာဂျွန်ပြူခံနေရတယ်။ဒီဂျွန်အနေနဲ့လောက်ထားတဲ့လူတွေဖမ်းတဲ့ငါကလည်းဘယ်လိုရောက်လဲဆိုတော့ဆိုအမေရိကန်နိုင်ငံကိုရောက်တယ်ဆိုတော့ဒီတက်တဲ့အထောက်ထားတွေကိုကျွန်တော်တို့ရှာဖွေတွေ့ရှိတဲ့အချိန်မှာဒီတစ်ကမ္ဘာလုံးအုံလောက်ကြွားစေခဲ့တယ်။ပြီးတော့2015ခုနှစ်ဧပြီလမှာပဲကျွန်တော်တို့ရေလောက်သားပေါင်း2000ကျော်ကိုတတုပ်ပြီးတတုပ်အင်ဒိုနီးရှားငါးလုံးငန်းဝင်ကြီးဌာနနဲ့ဒီရေတပ်နဲ့ပူးပေါင်းပြီးတော့မှတော်တော်များများကိုကယ်ထုတ်နိုင်ခဲ့တယ်။ကျွန်တော်တို့မြန်မာနိုင်ငံကတော့အများဆုံးဖြစ်တယ်။ဂျန်နဲ့နိုင်ငံကတော့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံပေါ့အဲ့လိုလူပေါင်းထောင်နဲ့ချီလွတ်လာတဲ့အပေါ်မှာတည်င်းတစ်ခုကြောင့်မလို့လူအဖွဲ့အစည်းတစ်ခုတော့မဟုတ်လူတိုင်းဝိုင်းတစ်ခုကိုပြောင်းလဲစေတဲ့ကောင်းတဲ့ပြောင်းလဲမှုကိုဖြစ်စေတယ်ဆိုပြီးတော့မှသူတို့ကနောက်ပိုင်းမှာဒီအရအတိမတ်ပြုတ်ပြီးတော့မှတချို့ဒီ journalism center တော်တော်များများကလည်းကျမတို့ဆုချတယ်နောက်ဆုံးမှာတော့ကျမတို့ဒီ Pulitzer ကနေ announce လုပ်တဲ့အထက်မှာကျမတို့ public service အနေနဲ့ဆုပေးခဲ့တာပါရှင
့်ဆိုစွား is it to some ပြောတယ်ပဲဝေးလံတဲ့နေရာတရားဥပဒေမရှိတဲ့နေရာမှာဒီစွန့်စွန့်စန်းစားသွားပြီးတော့အခုလိုအမျိုးသမီးတယောက်အနေနဲ့ဒီဂျုံပြုတ်ခံရတဲ့လူတွေကိုစုံစမ်းစစ်ဆေးမေးမြန်းပြီးတဲ့အခါကျတော့သူတို့ကူဖို့အတွက်ချိုးပန်းရံမှာအသက်အန္တရာယ်အတွက်ကောစိုးရိမ်မမိဘူးလားရှင
်ဟုတ်ကဲ့စိုးရိမ်ပါတယ်ရှင်ဘာကြောင့်လဲဆိုတော့ပထမဆုံးကစသွားကလေးကဟိုကသူကအင်ဒိုနီးရှားနိုင်ငံကလည်းတင်းထောက်တွေကိုသူတို့ journalist visa တွေပါပေးလို့မရှိဘူးဆိုတော့ကိုသွားခဲ့ရအဲ့တော်တော်လေးစိတ်ညစ်ရတာပေါ့ဟိုအန္တရာယ်လည်းရှိတယ်ပြီးတော့မှမြန်မာပြည်ကနေတွားလိုက်တာ၃ရက်မြောက်နေ့မှာအဲ့ကျွန်းကိုရောက်သွားတာပါအဲ့အဲ့ကျွန်းလည်းရောက်ရောပို့ဆိုးတဲ့လူတွေကပပွားညကင်းနေတက်ကရုပ်သေးတကယ်ကိုနဲ့မျက်မှန်သမမိရဲ့ရုပ်သေးပြီးတော့ကျမတို့နဲ့သိပြီးရင်းနှီးနှီးမရှိတဲ့မျက်နှာမျိုးတွေဖြစ်နေတဲ့ခါကျတော့ပို့ပြီးကြောက်ရတာပေါ့အဲ့ကျွန်းကိုလည်းတကယ်ရောက်သွားရောတကယ်လည်းအဲ့မှာအန္တရာယ်ရှိရဆိုတာကိုသိခဲ့ရတယ်အဲ့ကိုရောက်ရောက်ချင်းမှာပဲအဲ့မှာရှိတဲ့ရဲတွေပါတယ်ကလိုက်ပြီးစပြီးစုံစမ်းတယ်ဘာကြောင့်မလို့လဲဆိုတော့သူတို့ကျွန်းနေမှာဘယ်တော့မှလူစိမ်းတွေလာလို့မရှိဆိုတော့သူတို့သိတယ်ပြီးတော့အင်ဒိုနီးရှားရဲတွေကလည်းဒီထိုင်းငါးဖန်ကုမ္ပဏီနဲ့သူတို့စုပေါင်းပြီးတော့မှအလုပ်လုပ်တယ်အဲဒီမောင်ခိုကိုင်းတွေမှာအတူတူပါဝင်ပြီးတော့လုပ်လို့ရှိတယ်အဲဒါကြောင့်မို့ကျမတို့မြန်မာပြည်သားတွေကိုအင်တာဗျူးလုပ်တဲ့အချိန်မှာတော့မှကျွန်တော်တော့တောထဲမှာသွားပြီးအင်တာဗျူးလုပ်တာမျိုးတွေရှိတယ်အဲ့လိုပေါ့အသက်အန္တရာယ်ကတော့တကယ်ကိုစိုးရင်ခဲ့ရပါတယ်ရှင်ဟုတ
်ဟုတ်ကဲ့စစောက Esther ပြောသလိုတောထဲမှာသွားပြီးတော့ငါဖန်သမားတွေနဲ့ဆွန်းဆွန်းဆာဆာပေါ့နော်အသက်အန္တရာယ်စိုးရင်စပါနဲ့ပြည်စုံမီးများခဲ့တယ်ဆိုတဲ့အခါကျတော့သူတို့တွေနေပေါ့နော်အခုလိုမြန်မာလိုပေါ့နော်တွေးစုံမီးများတဲ့အခါမှာအစ်စအနေနဲ့ပေါ့နော်ဖတ်မှတ်ရရခြေကွဲပေါ်ရအကောင်းဆုံးအခြေအနေသူတို့ပြောပြတာလေးတွေကိုပြန်ပြောပြလို့ရမလားရှင
်ဟုတ်ကဲ့ရှင်ပြောပြလို့ရပါရှင်ကျမတို့တညနေပေါ့နော်အဲ့ဒါဟိုဒီရွာတရွာမှာမြန်မာပြည်သားတယောက်ရှိရဲဆိုမှသူ့စုသွားရတဲ့လမ်းမှာပြန်လဲပြန်ကိုကြည့်လိုက်တော့ငါးဖန်းလေးတစ်စင်းကဒီကျွန်းနဲ့ဝင်လာတော့တွေ့လိုက်တယ်အဲ့ဒါနဲ့ကျမတို့လည်းဒီလေးငငယ်လေးနဲ့လိုက်သွားပြီးတော့မှခန့်မှန်မှန်ပဲအဲ့ဒီကိုမြင်အောင်လိုက်သွားတာမိုးချုပ်သွားပြီးကျမတို့အဲ့ဒီကျွန်းကိုပြန်ရောက်သွားတော့အဲ့ဒီငါးဖန်းလေးကလည်းအဲ့ဒီသူတို့ကျွန်းကုမ္ပဏီရှိတဲ့နေရာမှာပဲသူတို့အဲ့မှာအဲတင်မော့ဖစ်တန်းမှာရပ်ပြီးတော့မှသူတို့ငါးတွေကဲ့နေတဲ့အချိန်မှာငါဖန်းတမားတွေတချို့တွေကဒီအမောင်ထဲမှာသူတို့ဆေးလိပ်တောက်နေကြတယ်တချို့ဒီဘေးမှာပေါင်နေမှာသူတို့ထိုင်နေကြတာပေါ့အဲ့ဒါနဲ့ကျမတို့လှမ်းပြီးអော်တယ်မိမာဒီသားတွေလားဆိုတော့သူတို့တော်တော်လန့်သွားတာပေါ့နော်အမောင်ထဲကနေကျမတို့လှမ်းပြီးပြောတော့ကျမတို့ရှင်းပြရတယ်အခုလို့ ဒီမှာဘယ်လိုဖြစ်နေလဲဆိုတဲ့အကြောင်းအရာတွေသိချင်လို့ကျွန်တော်တို့လာတာပါဆိုမှပြောတော့တို့အဲ့မှာစပြီးပြောပြတယ်ကျွန်တော်တို့မေးတာပေါ့နော်အဖေအမေတွေကောတိတလားလို့ဒီလိုရောက်နေဆိုတာအဖေအမေလည်းမသိဘူးတဲ့ကျွန်တော်တို့ကထိုင်းနိုင်ငံကနေကျွန်တော်တို့အယောင်စားခံရတာတဲ့ကျွန်တော်တို့ဆိုရင်အဖေအမေတွေကတည်ပြီးလို့ပဲထင်တာကျွန်တော်တို့တည်ရောက်နေလဲဆိုအဖေအမေတွေမသိဘူးအချို့ဆိုရင်အဖေအမေတွေကတို့တည်ပြီးမှပြီးတော့မှအကုန်လုံးရေဆက်ချပြီးသွားတာတော့မှရှိလောက်ပြီးဆိုမှတို့ကပြောပြတော်တော်ကြီးကွဲဆရာကောင်းပါတယ်နောက်တစ်ခုကတော့ဒီအဲ့ကျွန်းကုံကြီးရဲ့အနောက်ဘက်မှာရွာလေးတရွာရှိတယ်အဲ့မှာဒီမှာဗမာတွေကိုထပ်ပြီးလိုက်ရှာတဲ့ခါကျတော့တနေရာမှာနည်းနည်းအသက်ခက်ကြီးကြီးလူကြီးတယောက်ရဲ့ပြီးတော့လူငယ်နှစ်ယောက်တို့အားလုံး၃ယောက်ကတောရဲနေထွက်လာတာဟိုရေတန့်ပြီးရမှအရက်ဟိုတို့ local အရက်လေးကမှထွက်လာတဲ့ခါမှာကျွန်တော်တို့လိုက်ပို့ပေးတဲ့ဒီဗမာအကိုကြီးကတို့လှမ်းပြီးអော်လိုက်တယ်ဟေ့ဒီမှာလာကြအောင်ဒီမှာမမပြေအမရောက်နေတယ်မင်းတို့အကြောင်းတွေလာပြောပြအောင်ဆိုတော့အဲ့ဒီလူရဲ့တခါလဲအဲ့ဒီအရက်ဘူးကိုပြစ်လိုက်ပြီးတော့မှတခါလဲကျွန်တော်ကိုတွေ့ရမယ်ထိုင်တော့ပြီးတော့ကျွန်တော်တို့အင်ဂျန်ခေါ်တော့ပါအင်ဂျန်ခေါ်တော့ပါကျွန်တော်ဒီမှာမနေနိုင်တော့ကျွန်တော်တို့နှိပ်စက်ခံရပါတယ်တို့အဲ့လိုမျိုးပြောရတယ်ပေါ့နော်တကယ်ကိုဘယ်လိုပြောမလဲအရင်စိတ်ထိခိုက်စရာပေါ့နော်အဲ့လိုမျိုးတွေကဟုတ်ကဲ့
လူတို့အကျိုးပြုသတင်းကဏ္ဍမှာ AP သတင်းဌာနက2016ခု Pulitzer ရွှေတိစိတ်ဆုကိုချီးမြှင့်ခံခဲ့ရတဲ့ဒီသတင်းနဲ့ပတ်သက်လို့ Esther Tucson ပြောပြခဲ့တဲ့သူ့ရဲ့သတင်းယူမှုအတွေ့အကြုံတစ်စိတ်တစ်ပိုင်းကိုတော်ရရှိများကြားခဲ့ကြရတာပါမြန်မာနိုင်ငံသားရေလုံသားတွေအင်ဒိုနီးရှားကျွန်းကျွန်းမှာခုလိုကြုံပြုခံရတဲ့အကြောင်း Esther Tucson ပြောပြတဲ့ဒုတိယပိုင်းကိုတော့နောက်သတင်းပတ်မြို့သမီးများကန္တာမှာဆက်လက်တင်ပြသွားမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဟလာလာတန်တင်ဆက်တဲ့မြို့သမီးကဏ္ဍဖြစ်ပါတယ်အခုတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရပါမယ်မကြသေးခင်ရက်ပိုင်းတွေအတွင်းကကျင်းပခဲ့တဲ့ဒုသမရာလောင်းနဲ့သမရာလောင်းစကားစစ်ထိုးပွဲတွေအကြောင်းဒီတစ်ပတ်ရဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကပြောပြမှာဖြစ်ပါတယ်
အမေရိကန်ဒုသမ္မတရဲ့အဖြစ်ဝင်ရောက်ရွေးကံမဲ့ဒီမိုကရက်ပါတီဒုသမ္မတလောင်း Tim Kaine နဲ့ Republican ဒုသမ္မတလောင်း Mike Pence တို့ဟာဒီကြိမ်ထဲသာကျင်းပတဲ့အောက်တိုဘာ၄ရက်နေ့စကားဆစ်တိုးပွဲအတွင်းတွေ့ဆုံခဲ့ပါတယ်။ Farmville, Virginia ပြည်နယ်ကစကားဆစ်တိုးပွဲအတွင်းအချိန်တော်တော်များများမှာဒုသမ္မတလောင်း2ဦးဟာရှင်ပြိုင်ဘက်ပါတီကသမ္မတလောင်းတွေဖြစ်တဲ့ Hillary Clinton နဲ့ Donald Trump တို့အပေါ်အပြန်အလှန်ဝေဖန်ထိုးနှက်ခဲ့ပါတယ်။စကားဆစ်တိုးပွဲစတင်ချိန်လက်ဆွဲနှုတ်ဆက်ပြီးမကြခင်မှာပဲ Republican သမ္မတလောင်း Donald Trump ရဲ့အငင်းပွားပွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ရှင်းလင်းပြောဆိုပေးဖို့ Mike Pence ကို Tim Kaine ကတိုက်တွန်းချိန်မှာတော့စကားဆစ်တိုးပွဲဟာအချိန်တိုတိုအတွင်းအခြေအတင်စတင်ပြောဆိုတဲ့အနေအထားကိုရောက်လာပါတယ်။ Tim Kaine က
Donald Trump during his campaign has called Mexicans rapists and criminals.
Donald Trump မက္ကဆီကိုနိုင်ငံလူတွေကိုမရေမှုရာဇဝတ်ပြစ်မှုကျူးလွန်တဲ့သူတွေလို့သူ့ရဲ့မဲဆွယ်စည်းရုံးပွဲတွေအတွင်းမှာပြောခဲ့ပါတယ်။ဒါအပြင်မျိုးသမီးတွေအပေါ်ကိုကျင်းသိက္ခာမဲတဲ့သူတွေဝက်တွေခွေးတွေရွှေရှားပွဲရာအဖြစ်ပြောခဲ့ပါတယ်။ဒီလိုအခြေအနေဖြစ်စေတဲ့အကြောင်းအရာတွေကိုသူလုတ်ခဲ့ပြီးတော့သမ္မတဥပမာနိုင်ငံသားမဟုတ်ဘူးဆိုပြီးတော့လည်းတစ်ဖက်သက်လိန်ညာခဲ့ပါတယ်
။ဒါလို့ပြောဆိုမှုအပေါ် Mike Pence ကလည်းပြင်းပြင်းထန်ထန်ပြန်လည်တုံ့ပြန်ပါတယ်။
He still wouldn't have a fraction of the insults.
တော့ကံတော့လာဟာမင်းမျိုးပဲကောင်းသူတွေဘာကောမသိနားမလဲသူတွေမျောလင်းချက်မရှိတဲ့သူတွေလို့ Hillary Clinton ကစော်ကားပြောဆိုတာလားမဆိုပါဘူး
။စကားစစ်ထုတ်ပွဲအတွင်းမကြာခဏတယောက်နဲ့တယောက်ကြားပြတ်ဝင်ရောက်ပြောဆိုပေးမယ်။အများအပြားတော့အခြေအနေကိုထိန်းသိမ်းနိုင်ခဲ့ပါတယ်။သမ္မတ Barack Obama ရဲ့ဦးဆောင်မှုအောက်မှာ American ပြည်အောင်စုဟာတဖြည်းဖြည်းချင်းယိုယွင်းလာတယ်လို့ Pence ကဆွဆွဲတာကြောင့်ဒုသမရာလောင်းနှစ်ဦးအကြားနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးအငင်းပွားပြန်ပါတယ
် After traveling millions of miles as our secretary of state after being
နိုင်ငံခြားရေးဝန်ကြီးတယောက်အနေနဲ့မိုင်းတွေတန်းချီကမ္ဘာနှံသွားခဲ့ပြီးတခါလက်ရှိအစိုးရအဖွဲ့ရဲ့နိုင်ငံခြားရေးမူဝါဒတွေကိုသူအဓိကပုံဖော်ခဲ့ပြီးတဲ့နောက်ဒီကနေ့အမေရိကန်ပြည်ထောင်စုရဲ့လုံခြုံမှုအားနည်းလာခဲ့တာပါ
နျူကလ িয়ার ဆိုင်ရာမူဝါဒအပါအဝင် Trump ရဲ့နိုင်ငံခြားရေးရာမူဝါဒတွေအပေါ်ခိန်းကထိုးနဲ့ဝေဖန်ခဲ့ပါတယ
် Donald Trump believes that the world
will be safe. ယူရီယန်နဲ့ပိုင်ဆိုင်တဲ့နိုင်ငံတွေပိုအများရင်ကမ္ဘာကြီးကပိုလုံခြုံမယ်လို့ Donald Trump ကယုံကြည်ပါတယ်။ Saudi Arabia, Japan နဲ့တောင်ကိုရီးယားနိုင်ငံတွေအနေနဲ့ဒီလက်နက်တွေကိုပိုင်ဆိုင်သင့်တယ်လို့သူကပြောပါတယ်
။ Trump ဟာသူ့ရဲ့အခွန်ပေးဆောင်မှုစည်းရုံးကိုထုတ်ပြန်ပေးဖို့ညှင်းဆိုခဲ့တယ်လို့1990ခုနှစ်ကဒေါ်လာတန်တစ်ထောင်နီးပါးအရှုံးပြခဲ့တဲ့ကိစ္စလဲဒီအချိန်အတော်အတွင်းထွက်ပေါ်လာတဲ့အပေါ်ခိန်းကထောက်ပြခဲ့ပါတယ
်။ Governor Pence had to give Donald Trump his tax returns to show he was
qualified. ဒီလိုကြော်ရမှုပတ်စနေနဲ့ဒုသမ္မတလောင်းဖြစ်ရှင်ပြန်ခွင့်ရဖို့အတွက်အခွန်ပေးဆောင်မှုစည်းရုံးကို Donald Trump ကိုပေးရပါတယ်။ ဒေါ်နယ်ထရမ့်အနေနဲ့လည်းသူဟာသမ္မတဒုအဖြစ်အရေးချင်းပြည့်မိတယ်ဆိုတာကိုပြသဖို့သူ့ရဲ့အခွန်ပေးဆောင်မှုဆင်းကိုလူများသိအောင်ထုတ်ပြန်ရပါလိမ့်မယ်
။ထရမ့်ရဲ့အခွန်ပေးဆောင်မှုနဲ့ပတ်သက်ပြီးဖန့်စ်ကအခုလိုတုံ့ပြန်ပါတယ်
။ Donald Trump is a businessman.
ဒေါက်တာထရမ့်ဟာစီဝိုင်းသမားတယောက်ဖြစ်ပြီးတော့သူဟာနိုင်ငံရေးသမားတယောက်ဖြစ်ရပ်တည်ခဲ့တာမဟုတ်ပါဘူးစီဝိုင်းလုပ်ငန်းတွေကိုသူဟာထူထောင်ခဲ့ပါတယ်ဒီအပတ်အတွင်းထွက်လာတဲ့အခွန်စင်းဟာလွန်ခဲ့တဲ့နှစ်20လောက်ကသူ့အနေနဲ့ရင်ဆိုင်ခဲ့ရတဲ့အခက်အခဲအခြေအနေတချို့ပ
ါဟီလာရီကလင်တန်နဲ့ဒေါက်တာထရမ့်တို့ရဲ့ဒုတိယကြိမ်စကားစစ်ထိုးပွဲမကျင်းပခင်5ရက်အလိုမှာကျင်းပတဲ့ဒုသမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲအတွင်းအကြမ်းဖက်မှုလူဝင်မှုကြီးကြပ်ရေးစီးပွားရေးရုရှားနဲ့ဆက်ဆံရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့အခြေတင်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသမိုင်းတစ်လျှောက်ပြန်ကြည့်မယ်ဆိုရင်တော့ဒုသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲဟာသမ္မတရွေးကောက်ပွဲရလဒ်ပေါ်တိတ်ပြီးတော့တက်ရောက်မှုတော့မရှိပါဘူး။အော်တိုဘာလ9ရက်နေ့မှာတော့မစ်ဆိုရီပြည်နယ်စိန့်လူးဝစ်မြို့မှာဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့Republican သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့ဒုတိယအကြိမ်စကားစစ်တူပွဲကျင်းပပါရယ်ဒီစကားစစ်တူပွဲအတွင်းတစ်ဖက်နဲ့တစ်ဖက်ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ကြတာပါအမျိုးသမီးတွေအပေါ်လိမ်မိုင်းဆန်ရစကားလုံးတွေတုံးပြီးတော့နှိမ်ချပြောဆိုထားတဲ့ Mr. Trump ရဲ့ဗီဒီယိုထွက်ပေါ်လာပြီးနောက်ရပ်ပိုင်းအတွင်းမှာပဲဒီစကားစစ်တူပွဲကျင်းပတာပါစကားစစ်တိုးပွဲအတွင်းလွန်ခဲ့တဲ့17နှစ်ကအမျိုးသမီးတွေနဲ့ပတ်သက်ပြီးရရင်ဆန်းဆန်းစကားလုံးတွေတုံးပြောဆိုခဲ့တာနဲ့ပတ်သက်လို့ Donald Trump ကတောင်းပန်ပါရယ်
Yes, I'm very embarrassed by it. I hate it, but it's locker room.
ဒီစားနဲ့ပတ်သက်လို့ကျွန်တော်အနေနဲ့တိတ်ကိုစိတ်ကတိကောက်ဖြစ်ရတယ်လို့ဒါကိုမုံနဲ့မုံမိပါတယ်။ဒါပေမဲ့လည်းဘယ်သူမှမကြားနိုင်တဲ့အခြေအနေမျိုးမှပြောခဲ့တာပါ
။ Mr. Trump အနေနဲ့သမ္မတတယောက်မဖြစ်ထိုက်ဘူးဆိုတာကိုဒီဗီဒီယိုကသက်သေပြနေပြီးဒါဟာအမျိုးသမီးတွေ၊လက်တင်နယ်ပွားတွေ၊မွတ်စလင်တွေအပေါ်စော်ကားပြောဆိုမှုတွေကနောက်ဆုံးထွက်ပေါ်လာတဲ့သဘောထားမှတ်ချက်ဖြစ်ကြောင်း Mrs. Clinton ကပြောပါတယ
်။ So this is who Donald Trump is and the question for us, the question
Donald Trump ဘလို့လူစားမျိုးလဲဆိုတာရုပ်လုံးပေါ်လာတာဖြစ်ပြီးတော့ကျမတို့အတွက်တခါတိုင်းပြည်အတွက်ကျမတို့ဟာဒီလိုလူစားမျိုးမဟုတ်ဘူးဆိုတာကိုပြသရမှာဖြစ်ပါတယ
်ဒီစကားစစ်ထိုးပွဲတစ်လျှောက်လုံး Mrs. Clinton ဟာလူလိန်တယောက်တခါမကောင်းဆိုးဝါးဖြစ်တယ်လို့တော့ Mr. Trump ကပြောဆိုပါတယ်ဒါအပြင်နိုင်ငံခြားရေးဝန်ကြီးတာဝန်ထမ်းဆောင်စဉ်ကကိုပိုင်အီးမေးလ်ဆာဗာတစ်ခုအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့လဲသူကဝေဖန်ပါတယ
် If I win I am going to instruct my attorney general to get a special
ကျွန်တော်သာနိုင်ရမယ်ဆိုရင်တော့ရှေ့နေဂျိုးကနေတဆင့်အထူးအဆိုရရှေ့နေတွေကိုဒီအခြေအနေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခိုင်းတော့မှာပါ။ဘာလို့လဲဆိုတော့လိန်ညာမှုတွေဥပဒေတမြင်တွေအများကြီးရှိနေနိုင်တာကြောင့်ပါ
။ Mrs. Clinton ကလည်း
Everything he just said is absolutely false, but I'm not surprised. It's just off the
သူပြောသွားတာတွေအားလုံးဟာလုံးဝအမှားတွေကြီးပါ။ကျွန်မအံ့ဩမသင့်တော့ပါဘူး။အရန်ကိုကောင်းတာကတော့ဒီလိုစိတ်လိုက်မှန်ပါပြုတ်မှုတတ်တဲ့ Donald Trump လူမျိုးတစ်ယောက်ဟာကျွန်မတို့နိုင်ငံရဲ့အကြီးအကဲဖြစ်မနေတာပါပဲ။
Donald Trump ကအခုလိုတုံ့ပြန်ပါတယ
် Because you'd be in jail.
ဘာလို့လဲထောင်ထဲဝင်နေရမှာဆိုလို့လား
။ရွှေပြောင်းအခြေချလာမဲ့မွတ်စလင်တွေကိုလက်ခံသွားမှာမဟုတ်ဘူးဆိုတော့ Mr. Trump ရဲ့သဘောထားနဲ့ပတ်သက်ပြီးတော့လဲ Mrs. Clinton ကအခုလိုဝေဖန်ပါတယ
်။ We are not at war with Islam. And it is a mistake and it plays
ကျမတို့ဟာအစ္စလမ်ဘာသာနဲ့စစ်ဖြစ်နေတာမဟုတ်ပါဘူး။ဒီလိုသာလုပ်မယ်ဆိုရင်ကျမတို့ဟာအကြမ်းဖက်သမားတွေဖြစ်စေခြင်းနဲ့ပုံမျိုးလိုက်လုပ်နေတာဖြစ်သွားနိုင်ပြီးဒါဟာလည်းအမှားတစ်ခုပါ
။ Trump ကအခုလိုတုံ့ပြန်ပါတယ
်။ It's called extreme vetting we are going
ဒါကတင်းတင်းကြပ်ကြပ်စစ်စစ်တဲ့သဘောပါဘရက်ဥဘားမားနဲ့ဟီလာရီကလင်တန်တို့ကြောင့်ဆီးရီးယားလိုနိုင်ငံမျိုးကပေါင်းတဲ့ချီတဲ့ဒုက္ခတွေတွေဝင်လာမှာကိုစစ်စစ်တော့မှာပ
ါရုရှားဟာဒေါ်နယ်ထရမ့်ကိုပိုလိုလားတဲ့ဆိုပြီးတော့လဲမစ္စစ်ကလင်တန်ကဆွဆွဲပါတယ
် Russia has decided that it's all in Syria
ဆီးရီးယားရေးမှာရုရှားကလုံးဝဝင်ရောက်ဆွတ်ဖက်ဖို့ဆုံးဖြတ်ထားတယ်လို့နောင်တက်လာမယ့်အမေရိကန်သမ္မတဟာသူတို့ဖြစ်စေခြင်းနဲ့သူမျိုးဖြစ်လာဖို့လဲဆုံးဖြတ်ထားပါတယ်တေချာတာကတော့အဲ့ဒါကျမမဟုတ်တာပါပဲ
Donald Trump က
I don't know Putin I think it would be great if we get along with Russia
Putin ကိုကျွန်တော်မသိပါဘူးရုရှားနဲ့သဘောထားချင်းတိုက်ဆိုင်ပြီးအတူပူးပေါင်းဆောင်ရွက်သွားနိုင်ရင်တော့ဒါအကောင်းဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်ဥပမာ ISIS တွေကိုအတူပူးပေါင်းနှိမ်နင်းသွားတာမျိုးပါ
သမရလောင်းတွေအနေနဲ့တဦးအပေါ်တဦးအကောင်းမြင်ပေါ်ကနေပြောဆိုဖို့စကားစစ်တိုးပွဲတက်ရောက်လာတဲ့မဲဆန္ဒရှင်တဦးကတောင်းဆိုတဲ့အခါမှာတော့ Mrs. Clinton က
His children are incredibly able and
သူသားသမီးတွေဟာအလွန်တော်ပြီးတော့ကြိုးစားကြပါတယ
် Mr. Trump ကလည်းအခုလိုပြန်လည်ပြောဆိုပါတယ
် She doesn't quit She doesn't give up
သူဟာလက်မြောက်အရှုံးပေးပြီးထွက်သွားမဲ့သူမျိုးမဟုတ်ပါဘူး
သမရလောင်းတွေရဲ့တတိယနဲ့နောက်ဆုံးအကြိမ်စကားစစ်တိုးပွဲကိုတော့အော်တိုဘာလ19ရက်နေ့ကျရင်နီဗားဒါးပြည်နယ်လက်စ်ဗီဂတ်စ်မြို့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
သုဒ္ဓဆောင်လင်းအမေရိကန်တခွင့်အစီအစဉ်ကိုကိုအောင်ကတင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ထံကိုရ
1988ခုနှစ်ဒီမိုကရေစီရေတော်ပုံကြီးနောက်ပိုင်းစစ်အစိုးရအဆက်ဆက်လူခွင့်ရေးချိုးဖောက်မှုတွေကြောင့်အမေရိကန်ပြည်ထောင်စုကပိတ်ဆို့မှုတွေနဲ့အရေးယူခဲ့ပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာအစိုးရတက်လာပြီးပြည်ရင်ပြောင်းလဲမှုတွေနဲ့အတူအထိုက်အလျောက်တိုးတက်မှုရှိလာတဲ့အတွက်အမေရိကန်ကပိတ်ဆို့မှုတွေကိုရုပ်သိမ်းပေးလိုက်ပါပြီ။ဒီလိုရုပ်သိမ်းပေးလိုက်တဲ့အတွက်စာဝင်နေရေးတက်တဲ့နေတဲ့အောက်ခြေလူမှုအပေါ်ဘလို့အကျိုးသက်ရောက်မှုတွေရှိလာနိုင်ပါမလဲ။အရင်စစ်အစိုးရခေါင်းဆောင်တွေနဲ့ခရိုနီကြီးတွေပဲအမေရိကန်နဲ့ရောနိုင်ငံတကာနဲ့ပါလွတ်လွတ်လပ်လပ်ကူလူဆက်ဆံပြီးပို့ပြီးအကျိုးရှိသွားမှာပါလားဒီပိတ်ဆို့မှုရုပ်သိမ်းခြင်းရဲ့ရိုက်ခတ်မှုအကျိုးဆက်တွေကိုဒီတစ်ပတ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြရအောင်ပါတော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရဲဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါတယ်ရှင
်အခုတော့ဒီညအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဒေါခင်မျိုးသက်ကတင်ဆက်ထားတာပါ
နောက်ထပ်16ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုကိုအမေရိကန်ပြည်ထောင်စုတက္ကသိုလ်3ခုကပမောက္ခတွေကိုဘာကြောင့်ပေးလိုက်တယ်ဆိုတာကိုအိုဟိုင်းအိုတက္ကသိုလ်ကယူပဗေဒပမောက္ခဒေါက်တာဆောဝေလာကပြောပြပေးပါတော့
2016ခုနှစ်နိုဘယ်ပရိုက်ရပါတဲ့သိပ္ပံပညာရှင်3ဦးကသမားက Michael Kostolits Professor Michael Kostolits က Brown University United States ပေါ့သူက England နိုင်ငံသားပေါ့ဒါပေမဲ့ American နိုင်ငံသားလည်းဖြစ်ပါတယ်ဒုတိယသိပ္ပံပညာရှင်က Professor Duncan Holding သူက Princeton တက္ကသိုလ်ကပါဒါလည်း America ပါပဲ Now Professor က David J. Thales Professor Thales ကသူကတော့အခု retire ပါခင်ဗျာသူကအငြင်းစားယူလာပြီးတော့အခုသူကအင်္ဂလန်မှာသူကပြန်နေနေပါတယ်။သူကအရင်တုန်းကတော့ကျွန်တော်တို့ဒီ Washington တက္ကသိုလ် Seattle အမေရိကကပါမောက္ခပါ။ဒီပါမောက္ခ၃လုံးကသူကအရင်တုန်းကတော့အင်္ဂလန်နိုင်ငံသားတွေပါ။ဒါပေမဲ့သူတို့ဒီအမေရိကမှာလာပြီးတော့သူတို့ပါမောက္ခအနေနဲ့လာပြီးတော့အလုပ်လုပ်ကြပါတယ
်။ Okay ပါဆရာ။ဆိုတော့ဒီပါမောက္ခ၃ကိုဘာကြောင့်2016ခုနှစ်အတွက် Nobel ယူပဗေဒဆုပေးတာပါလဲဆရာ
။ဒီပါမောက္ခ၃ကသူတို့ရဲ့ရှာဖွေတွေ့ရှိမှုပါခင်ဗျာ။သူတို့က theory လို့ခေါ်ပါတယ် theoretician ဆိုတော့ဒီယူပဗေဒပညာနဲ့ပတ်သက်ပြီးတော့သူတို့ဘာအစ်စ်တွေထွက်မလဲဆိုတဲ့ဟာသူတို့ predict လုပ်တာပေါ့လေတွက်ချက်ပြီးတော့သူတို့ပြောတဲ့သိပ္ပံပညာမျိုးပေါ့ဒီတွက်ချက်တဲ့သိပ္ပံပညာရှင်တွေကသူတင်ချာပညာကိုသုံးပါတယ် computer တွေကိုသုံးပါတယ်ကျွန်တော်တို့ super computer တွေပေါ့အဲ့လိုဟာမျိုးအစင်တိုင်းရမြင်တဲ့ computer တွေကိုသုံးပြီးတော့ဒီပညာအစ်စ်တွေကိုကျွန်တော်တို့ရှာပါတယ်သူတို့က material အစ်စ်တွေ phenomena အစ်စ်ပေါ့ခင်ဗျာကျွန်တော်တို့ဒီယူပဗေဒမှာ nebel အစ်စ်ပေါ့ရှာဖွေတွေ့ရှိရဲ့အတွက်ကြောင့်ဒီ Nobel Prize ကိုရရှိတာပါသူတို့ကဒီ Nobel အသစ်ကို predict လုပ်ခဲ့တာပါတွေ့လိမ့်မယ်ဆိုတော့ကျွန်တော်တို့ဒီ computer တွေနဲ့သူတို့က model လုပ်ပြီးတော့ပြောခဲ့တာပါအခုအချိန်မှာကျတော့ကျွန်တော်တို့တကယ်ကိုလက်တွေ့တွေ့ရှိတဲ့အတွက်ကြောင့်1980 80ပတ်ဝန်းကျင်လောက်ကပြောခဲ့တဲ့ဒီသိပ္ပံပညာရှင်3ဦးကိုအခုမှဒီ Nobel Prize ကိုပေးလိုက်တာပါသိပ္ပံပညာမှာသူတို့ခန့်မှန်းခဲ့တဲ့အတိုင်းကျွန်တော်တို့တကယ်ကိုလက်တွေ့မှာတွေ့ရှိနေပြီဖြစ်ပါတယ်အခု
ဟုတ်ကဲ့ပါဆရာဆရာနေပယ်အစ်စရာဘယ်လိုမျိုးနေပယ်တွေလဲဥပမာလေးနဲ့ပြောပြပေးပါဆရာ
ဟုတ်ကဲ့ကျွန်တော်တို့ဥပမာနဲ့ပြောပြရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ material ဈေးမှာထုံးစံတိုင်းပေါ်ပြောရမယ်ဆိုရင်ဓာတ်ပြောင်းတဲ့သဘောရှိပါတယ်ဥပမာရေကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်ရေကကျွန်တော်တို့ရေခဲအနေနဲ့ရှိနိုင်တယ်ရေအနေနဲ့ရှိနိုင်တယ်နောက်ပြီးတော့ရေငွေ့အနေနဲ့ရှိနိုင်ပါတယ်ဆိုတော့ရေခဲကကျွန်တော်တို့အခဲအခြေအနေပေါ့ခင်ဗျာရေကကျတော့အရေပေါ့သူ liquid state ပေါ့ဒီရေငွေ့အနေနဲ့ကကျတော့ gas ပေါ့ဒါပေမဲ့ရေကတော့ရေတစ်မျိုးတည်းပါပဲအဲ့ဒီလိုမျိုးပြောင်းတာကိုကျွန်တော်တို့ဒီအင်္ဂလိပ်လိုခေါ်ရင် phase transition လို့ခေါ်ပါတယ်ကျွန်တော်မြန်မာလိုပြောမယ်ဆိုရင်ကတော့ဒီအခြေအနေပြောင်းသွားတာပေါ့အမျိုးကတော့တစ်မျိုးတည်းပဲရေကတော့ရေပဲဒါပေမဲ့ရေခဲနဲ့ရေနဲ့ရေငွေ့နဲ့အဲ့ဒီဟာပူချိန်ကမူတည်ပြီးပြောင်းသွားပါတယ်အဲ့ဒါကိုကျွန်တော်တို့သိပြီးသားပါဒါပေမဲ့အခုသူတို့တွေ့တဲ့ nebel အစ်စ်ကအရန်အေးတဲ့အချိန်မှာ3 dimension မဟုတ်ဘဲနဲ့ 2 dimension မှာ 2 dimension ဆိုတာဥပမာပြောမယ်ဆိုရင်ကျွန်တော်တို့စာရွက်ဆိုလို့ရှိရင်ဒါ 2 dimension ပေါ့ 3D မဟုတ်ဘူးပေါ့ 2D ပေါ့စာရွက်လေးတွေ့ရဥပမာအုတ်ခဲလို့စာအုတ်လို့ဆိုလို့ရှိရင်ဒါ 3 dimension ပေါ့အဲ့ဒီလို 2 dimension တော့အခြေအနေမှာဘာသွားတွေ့လဲဆိုတော့ရေခဲတို့ရေတို့ရေငွေ့တို့လိုမျိုးပဲနောက်ထပ်အနေနဲ့အစ်စ်ပေါ့အစ်စ်တစ်မျိုးအဲ့ဒီဟာကိုကျွန်တော်တို့ခေါ်တာတော့ quantum phase transition လို့ခေါ်ပါတယ်အဲ့ဒီဟာမှာဥပမာပြောရမယ်ဆိုလို့ရှိရင်ချက်ချင်းပြောင်းသွားတာမျိုး ဥမာဆိုပါစို့ကျွန်တော်တို့လူပုဂ္ဂိုလ်တူရက်နေတယ်ရာသီဥတုตายရတဲ့နေ့မှာသူကဘဲမှလည်းမသွားပဲကြည်နေနေချက်ချင်းအဲ့မှာမုံတိုင်းနေကြလာတယ်သူရဲ့ပဝန်းညင်မှာအကုန်လုံးကပြောင်းလဲသွားတယ်အဲ့ဒါမျိုးပေါ့ကျွန်တော်တို့ဒီအက်ဒမ်တွေမှာရှိတဲ့ပဝန်းညင်မှာချက်ချင်းကိုပြောင်းသွားတာအဲ့လိုအပြောင်းလဲကခုနပြောတဲ့ရေငွေတို့ရေခဲတို့နဲ့မတူပဲနဲ့သူကပြောင်းသွားတာမဟုတ်ပဲသူရဲ့ပဝန်းညင်ကပြောင်းသွားတာပေါ့အဲ့ဒီလိုဟာမျိုးအခြေအနေအနေနဲ့အစ်စ်တမျိုးအဲ့ဟိုသွားပြီးတော့ရှာဖွေတွေ့ရှိတာပါအဲ့ဒီဟာကကျွန်တော်တို့ပတ်ဝန်းကျင်မှာပုံမှန်ပတ်ဝန်းကျင်မှာမရှိပါဘူးအခုနားလို့စာရွက်လို့ဟာမျိုး2 dimension ပေါ့လို့ကျွန်တော်တို့ဒီရန်ကိုပါလွာတဲ့ atom thick ပေါ့ 1 atom or 2 atoms layer ရှိတဲ့ 2 dimension လို့ဟာမျိုးနောက်ပြီးတော့အရန်ကိုအေးတဲ့ temperature ကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်3 degree kelvin ပေါ့ negative 273အနှုတ်293 degree centigrade အဲအဲ့လိုပုံဝင်မှာ temperature ရှိရမယ်နောက်ပြီးတော့ material ကအခုနလို 2 dimensional ဖြစ်မယ်ဆိုလို့ရှိရင်အခုလို့ပြောတဲ့ phase transition မျိုးကိုတွေ့နိုင်ပါတယ်အဲ့ဒီလို့တွေ့တဲ့ဟာကနောက်လာမဲ့ engineering ပေါ့ကျွန်တော်တို့ computer technology တို့နောက်ပြီးတော့တခြားနည်းပညာအသစ်တွေအများကြီးကိုဟိုမှာကျွန်တော်တို့အသုံးကြောက်ဖို့နေလာရှိပါတယ
်ဟုတ်ကဲ့အခုတို့တွေ့တယ်ဒီတွေ့ရှိချက်အစ်စ်ပေါ့နော်အစ်စ်ကနောင်အတွက်ကိုဘာအကျိုးဖြစ်ထွန်းမှာမို့လို့သူတို့ဒီလိုမျိုး Nobel ဆုပေးတာလဲအဲ့ဒါသိချင်လို့ပါဆင
်ဟုတ်ကဲ့ Nobel ဆုကတော့အဓိကကတော့ basic understanding ပေါ့ကျွန်တော်တို့နားလည်မှုသိမှတ်ပညာတွေပေးတာပါဒါပေမဲ့အကျိုးရှိမဲ့ဟာတွေကတော့အများကြီးပါဥပမာပြောပြရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဥပမာကွန်ပျူတာအနေနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပြောတဲ့ quantum computer လို့ခေါ်တဲ့နောက်လာမဲ့ computerအစ်စ်ပေါ့ခင်ဗျာအခုကျွန်တော်တို့လက်ရှိသုံးနေတဲ့ကွန်ပျူတာတွေအကြီးသေးရကောင်းသက်ကောင်းသက်ကောင်းလာတယ်အခု cell phone တွေတော့အကုန်လုံးကျွန်တော်လုပ်လို့ရတယ်ဓာတ်ပုံလည်းရိုက်လို့ရတယ်စကားလည်းပြောလို့ရတယ် TV လည်းကြည့်လို့ရတယ် cell phone ကနေပြီးတော့အဲ့လို power တွေအများကြီးတိုးတက်လာတာမှန်ပေမဲ့အခုကျွန်တော်တို့လက်ရှိအခြေအနေမှာသူရဲ့အစွမ်းအမြင့်ဆုံးနီးပါးအခြေအနေကိုကျွန်တော်တို့ရောက်နေပါပြီဒီထက်ထပ်ပြီးတော့တိုးတက်ဖို့ဆိုရင်နောက်ထပ်နီးအစ်စ်တွေနည်းမီအစ်စ်တွေထပ်ပြီးတော့ရှားရောမဲ့အခြေအနေမှာရှိပါတယ်အဲ့တော့နောက်လာမယ့်ကွန်ပျူတာကတော့အခုကျွန်တော်တို့လက်ရှိသုံးတဲ့ digital computer မဟုတ်တော့ဘူး digital computer ဆိုတာကျွန်တော်၃ညနဲ့၁နဲ့အဲ့လိုပေါ့ binary state လို့ခေါ်တဲ့အဲ့ဒီပုံမှာမူတည်ပြီးတော့မှ computer ကို develop လုပ်ထားတာပါနောက်လာမယ့် computer quantum computer လို့ခေါ်ပါတယ်အဲ့ဒီဟာက၃ညနဲ့၁ကြားထဲမှာရှိတဲ့ state အများကြီးကျွန်တော်တို့သုံးလို့ရပါတယ်အဲ့လိုဟာဟိုတပ်ပြီးတော့တီထွင်ဖို့ကျွန်တော်တို့စူးစမ်းနေပါတယ်အဲ့လိုသုံးမယ်ဆိုရင်အဲ့မှာဘာလို့မလဲဆိုတော့အဲ့ဒီ quantum computer ကို computation လုပ်နိုင်တဲ့တွက်ချက်နိုင်တဲ့material ပေါ့အစ်စ်လိုပါတယ်နီးပညာနည်းမြေအစ်စ်တွေလိုပါအဲ့ဒီအတွက်ကိုအခုယူပပီတာကရှာတွေ့တဲ့ဒီနည်းမြေတစ်ကအဲ့ဒီမှာသုံးဝင်မယ်ဆိုပြီးတော့ကျွန်တော်တို့ဒါဆက်ပြီးတော့အခုခမန်းလာပါတယ
်ပမောက္ခဒေါက်တာဆောဝေလာပါနောက်တစ်ပတ်မှာတော့2016ခုနှစ်အတွက်ဓာတုဗေဒနိုဘယ်ဆုအကြောင်းပြောပြပေးပါမယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်တင်ဆက်ခဲ့တာဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ပြောပြပေးပါအောင်ခင်ဗျာ
။အမေရိကန်နဲ့ကျူးဘားနိုင်ငံအကြားစီးပွားရေးအခွင့်အလမ်းတွေပိုမိုပွင့်လင်းလာစေဖို့ကျူးဘားနိုင်ငံအပေါ်ချမှတ်ထားတဲ့ကန့်သက်ချက်တွေကိုသမ္မတဘရက်အိုဘားမားကဒီကနေ့ထပ်မံဖြေလျှော့ပေးလိုက်ပါတယ်။ဒီလိုအပြောင်းလဲလို့ဖြေလျှော့ပေးလိုက်တဲ့အထက်မှာသိပ္ပံနဲ့နည်းပညာဆိုင်ရာကိစ္စတွေ၊လူသားအရင်းမြစ်နဲ့သက်ဆိုင်တဲ့ကိစ္စတွေ၊ကုန်သွယ်ရေးနဲ့စီးပွားရေးအခွင့်အလမ်းဆိုင်ရာကိစ္စရပ်တွေပါဝင်ပါတယ်ခင်ဗျာ။ကိုလံဘီယာတော်လှန်ရေးလက်နက်ကိုင်တပ်ဖွဲ့ FARC နဲ့အခုနှစ်ကုန်ပိုင်းထိအပြစ်ခတ်ရဆဲထားဖို့ကိုလံဘီယာသမ္မတဟွမ်းမန်နျူအယ်ဆန်တိုစ်ကရက်တိုးသတ်မှတ်လိုက်ပါတယ်။အသက်60ရှစ်နှစ်အရွယ်မှာနေရဆန်သွားတဲ့ထိုင်းပြည်မင်းမြတ်အတွက်ထိုင်းပြည်သူတွေဝမ်းနဲ့ပူဆွေးပြီးတော့အနက်ရောင်ဝတ်စုံတွေဆင်မြန်းကြပါရတယ်။ဘရင်ကြီးရဲ့ရုပ်ကလပ်ကိုဒီကနေ့စီရီရော့ချ်ဆေးရုံကနေနန်းတော်ကိုပင့်ဆောင်လာချိန်မှာတော့ထိုင်းပြည်သူအများအပြားကရက်ဆောင်ပြီးတော့ဂါရဝပြုခဲ့ကြပါရတယ်။ကိုရီးယားကျွမ်းကျင်ရေးပိုင်နဲ့မှာအမေရိကန်နဲ့တောင်ကိုရီးယားပူးတဲ့ပြီးတော့ဒီကနေ့စီးရေးလက်ကျင်ပါတယ်နှစ်နိုင်ငံစီးရေးပူးပေါင်းဆောင်ရွက်မှုစွမ်းရည်မြင့်တင်ဖို့ရည်ရွယ်ပြီးတော့6ရက်ကြာစီးရေးလက်ကျင်မှုကိုစတင်လိုက်တာပါအဲ့ဒီစီးရေးလက်ကျင်မှုမှာအမေရိကန်စစ်လေတင်တင်မော USS Ronald Reagan လည်းပါဝင်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကုအောင်ပြောပြခဲ့တာပါဒီညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမခွန်ညိုဖြစ်ပြီးအတန်လှင့် engineer ကတော့ Limnus Rinkas ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 ထိ line number 2425 3251တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သတို့ရှင်များအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.